Welcome to the Voice of America in Burmese.
မင်္ဂလာပါရှင်အမေရိကန်ပြည်ထောင်စု Washington DC ကနေ2018ခုနှစ်ဇန်နဝါရီလ10ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒာချမ်းပါရှင
်မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ဖလော်ရီဒါလေဆိပ်ပစ်ခတ်မှုဟာအကြမ်းဖက်ဝါဒနဲ့ဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးနေပါတယ်။စီးရီးယားနိုင်ငံမှာဘုံပေါက်ကွဲမှုဖြစ်သွားတဲ့အတွက်လူ40တန်းမှနေသေဆုံးသွားပါတယ်။အိန္ဒိယမြန်မာနယ်စပ်မှာချန်စီယိုခတ်နေတဲ့ကိစ္စကိုအနက်စီယန်နာဂတဘုံအဖွဲ့ကကန့်ကွက်လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးတက်နေတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးသွားတဲ့ရှင်နေနာဆင်ကြာမှာကတနိုင်ငံလုံးအတိုင်းအတာနဲ့ပစ်ခတ်ရဆဲရေး NCA စာချုပ်ကိုလက်မှတ်ရေးထိုးထားပြီးသား ABSDF ចောင်းသားအဖွဲ့ရဲ့ကောင်းဆောင်တအူးကိုဖန်စီထားတဲ့ပေါ် ABSD ရဲ့အဖွဲ့ကဘလို့တုံ့ပြန်ခဲ့ပါသလဲ
ဒီဖြစ်စဉ်ကတော့ကျွန်တော်တို့ဒီစာရေးညချင်းဖြစ်စဉ်တော့ကြီးခဲ့တာပဲတို့ကြည့်ဘူးပေါ့ ACA လက်မှတ်ရေးထိုးထားတဲ့အဖွဲ့စည်းတော့ဖန်တယ်ဆိုရင်ပဲအရေးထူးတဲ့အဖွဲ့စည်းဆိုရင်ပုံပြီးတော့ဆိုရင်ဘလို့လဲပေါ့
အခုလိုပြောကြားချက်တွေနဲ့အတူပတ်စင်ခန္ဓာတွေထဲမှာတော့ကြောက်စိမ့်ကရတဲ့ဒေါ်လာငွေတွေကိုမှန်မှန်ကန်ကန်အသုံးပြုနိုင်ရင်နိုင်ငံခြားကငွေချီးပြီးထောက်ပံ့ချေတောင်းနေစရာမလိုတဲ့အကြောင်းတင်ဆက်ထားတဲ့မြမရေးသုံးသက်ချက်နဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလည်းလေ့လာရဖို့ရှိပါတယ်ရှင်။ဒုတိယပိုင်းအစီအစဉ်မှာတော့မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်နဲ့ပတ်သက်ပြီးဆွေးနွေးထားကြတဲ့ဓာတ်ရိုက်လေလံအစီအစဉ်ကိုလည်းပြန်လည်ထုတ်လွှင့်ပေးသွားမှာပါ။ဒီအစီအစဉ်တွေကိုလှည့်မပေးခင်မှာအခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့ဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ဖော့လော်ဒါဒေးလ်မြို့လေဆိပ်ပစ်ခတ်မှုဟာအကြမ်းဖက်ဝါဒနဲ့ဆက်ဆံမှုရှိနိုင်ခြေရှိသလားဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ဒါပေမဲ့ဘာကြောင့်အခုလိုပစ်ခတ်မှုဖြစ်တယ်ဆိုတာကိုပြောဖို့စောလုံးသေးတယ်လို့ဆိုပါတယ်။ရဲတပ်ဖွဲ့အနေနဲ့အကြမ်းဖက်ဝါဒနဲ့ဆက်ဆံမှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေစေဖြစ်ကြောင်းဒါပေမဲ့ဘလို့ရွေချက်နဲ့ပြစ်ခတ်တယ်ဆိုတာကိုအခုအချိန်မှာပြောကြားဖို့ဆောလွန်သေးကြောင်း FBI မိုင်ယာမီဌာနကွဲကအထူးစုံစမ်းစစ်ဆေးမှု George Piro ကစနေနေ့မှာသတင်းတောက်တွေကိုပြောပါတယ်။တင်နာသမားအနေနဲ့စိတ်ပိုင်းဆိုင်ရာချိုးယွင်းချက်ရှိမရှိဆိုတာကိုလည်းထည့်သွင်းစဉ်းစားနေကြောင်းနဲ့သူ့ကိုစနေနေ့နောက်ပိုင်းမှာဆွဲချက်တင်သွားမှာဖြစ်ကြောင်း Piro ကပြောပါတယ်။ဖော်လော်ရဒေးလေဆိပ်ကတော့စနေနေ့မနက်မှာပြန်ဖွင့်ခဲ့ပါတယ်။ခီးသွားလာသူများပြတဲ့ဖော်လော်ရဒေးလေဆိပ်ပစ္စည်းရွေးတဲ့နေရာမှာတောက်ကြနေနေလည်းပိုင်းကအမျိုးသားတူကတနက်နဲ့ပြစ်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ9ဦးသေဆုံးပြီး6ဦးထိခဲ့ဒဏ်ရာရသွားခဲ့ပါတယ
်။ Syria နိုင်ငံမြောက်ပိုင်းကတပုံးတွေထိမ့်ချုပ်ထားတဲ့နေဆက်မြုပ်ကလေးရဲ့မြို့လေကောင်မှာကြီးမားတဲ့ပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးလူပေါင်း40လောက်သေဆုံးခဲ့ရပါတယ်။သေဆုံးသူအများစုဟာအနာကအလက်ပိုးမြို့ကဖြစ်ပြီးတိုက်ပွဲတွေလက်နက်ချီဖြစ်ပွားခဲ့ရကအိုးရင်ရွှေ့ပြောင်းလာကြတဲ့ရက်သားတွေပါ။စနေနေ့နေ့လယ်ပိုင်းမှာ Azaz မြို့ကလေးရဲ့တရားရုံးအပြင်ဘက်နဲ့ Syria အစိုးရကိုဖြုတ်ချဖို့တိုက်နေတဲ့အတိုက်ခံတွေရဲ့လုံခြုံရေးရုံးတွေရှိရာနေရာမှာပောက်ကွဲခဲ့တာဖြစ်ပြီးဘုံဟာတန်ကြပ်ကထရက်ကားဘုံဖြစ်နိုင်တယ်လို့စောင့်ကြည့်လေ့လာသူတွေကပြောပါတယ်။အနာကဈေးတစ်ခုလည်းပျက်စီးခဲ့ပါတယ်။ဒီတိုက်ခိုက်မှုကိုဘယ်ဘက်ကလုပ်တယ်ဆိုတာချက်ချင်းမသိရသေးပါဘူး။ဗီဒီယိုတွေထဲမှာတော့ပြပြဝင်နေတဲ့ဆောက်ဦးတွေမိလောင်နေတာတွေ့ရတယ်လို့ပောက်ကွဲနေတဲ့နေရာကထွက်ပြေးဖို့ကြိုးစားနေတဲ့ဒဏ်ရာနေတဲ့ဒေသခံတွေကိုပါတွေ့ရပါတယ်။ပောက်ကွဲမှုနောက်ပိုင်းအသက်ရှင်ကျန်တဲ့သူတွေကိုကယ်ဆယ်ရေးအဖွဲ့တွေကရှာဖွေကယ်တင်နေပါတယ်။တေဆုံးသူအရေအတွက်ဟာ60လောက်ထိရှိလာနိုင်တယ်လို့ဒေသရင်းတက်ကြွလှုပ်ရှားသူတွေကပြောပါတယ်။တပုံးတွေထိမ့်ချုပ်ထားတဲ့ Azaz မြို့ကလေးဟာမကြခင်လတွေအတွင်းထပ်တလဲလဲဘုံကျဲခံရတာပါ။အစိုးရဆန့်ကျင်တဲ့ပြည်သူစစ်တွေကတော့ IS စစ်သွေးကြော်တွေက2016နှစ်ကုန်ပိုင်းမှာပဲဘုံဖောက်ခွဲမှု2ကြိမ်လုပ်ခဲ့ပြီးတပုံးအများစုပါတဲ့လူပေါင်း40ကျော်တေဆုံးခဲ့ရတယ်လို့ပြောပါတယ်။
တူရကီဝန်ကြီးချုပ်ဘီနာလီယီလ်ဒီရင်နဲ့အီရန်ဝန်ကြီးချုပ်တို့ဟာဘက်ဒတ်မြို့မှာစနေနေ့ကတွေ့ဆုံခဲ့ကြပါတယ်။အီရန်နိုင်ငံမြောက်ပိုင်းဘရှိခါဒေတာအတွင်းကိုတူရကီတပ်ဖွဲ့တွေခွင့်ပြုချက်မရဘဲဝင်ရောက်ခဲ့တယ်လို့အီရန်ဘက်ကယူဆပြီးတဲ့နောက်နှစ်နိုင်ငံခေါင်းဆောင်တွေပထမဆုံးအကြိမ်တွေ့ဆုံကြတာလည်းဖြစ်ပါတယ်။အခုလိုတွေ့ဆုံတာဟာတူရကီအီရန်ဆက်ဆံရေးမှာစာမျက်နှာတစ်ဖွင့်လိုက်ခြင်းဖြစ်တယ်လို့မျှော်လင့်ကြောင်းအီရန်နိုင်ငံဆိုင်ရာတူရကီတာမတ်ကသူ့ရဲ့ Twitter လူမှုကွန်ရက်ကတစင်ပြောကြားလိုက်ပါတယ်။ဒါပေမဲ့တူရကီတပ်ဖွဲ့တွေအီရန်နိုင်ငံမြောက်ပိုင်းဒေသကိုဝင်ရောက်တာဟာအီရန်ဝန်ကြီးချုပ် Haider El Abadi နဲ့တွေ့ဆုံအပြီးလိုအပ်ချက်အရဝင်ရောက်ခြင်းဖြစ်တယ်လို့တူရကီဝန်ကြီးချုပ် Yildirim ကသတင်းထုတ်တွေကိုပြောပါတယ်။တူရကီအနေနဲ့အီရန်နိုင်ငံ ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုလေးစားဖို့တွေ့ဆုံမှုပြီးမှသဘောတူညီချက်ရခဲ့ကြောင်းအီရတ်ဝန်ကြီးချုပ်အဘာဒီပြောတာကိုကိုကာဘီရိုက်တာသတင်းမှဖော်ပြပါတယ်။ဒါပေမဲ့တခြားသတင်းဌာနတွေကတော့တွေ့ဆုံမှုကနေခိုင်မာတဲ့သဘောတူညီချက်တစုံတရာမရခဲ့ဘူးလို့ဆိုပါတယ်။ဒီတော့တွင် IS Islamic စစ်သည်ကြွားတွေခြေကုပ်ယူထားတဲ့မော်ဇူးမြို့ကိုပြန်လည်သိမ်းပိုက်နိုင်ရေးအတွက်အီရတ်တပ်ဖွဲ့တွေရဲ့စစ်ဆင်ရေးဟာတိုးတက်မှုရှိနေပြီးမြို့ကိုပိုင်းခြားထားတဲ့တိဂရစ်မြစ်အနီးကိုရောက်လာနေပြီလို့ဆိုပါတယ်။
American နိုင်ငံမှာရွေးကောက်ခံသမ္မတ Donald Trump အစိုးရအဖွဲ့တက်လာချိန်မှာစစ်တမ်းကြောင့်ယိုယွင်းနေတဲ့ Afghanistan နိုင်ငံငြိမ်းချမ်းရေးတရားဝါပြောရေးနဲ့လုံခြုံရေးအတွက် American အစိုးရကပိုးပြီးထဲထဲဝင်ဝင်လှုပ်ဆောင်ဖို့သာရှိပါတယ်လို့ American နိုင်ငံရဲ့ဌာနမူဝါဒရေးရဲ့လက်ထောက်နိုင်ငံခြားရေးဝန်ကြီး Thomas Shannon က Afghan ခေါင်းဆောင်တွေကိုအာမခံလိုက်ပါတယ်။ Mr. Shannon ဟာစနေနေ့ကကဘူးကိုတွားရောက်ခဲ့ပြီး Afghan သမ္မတအရှရက်ဂါနီအာဖဂန်အုပ်ချုပ်ရေးမှူးချုပ်အဗ်ဒူလာအဗ်ဒူလာနဲ့တခြားထိပ်တန်းအစိုးရအရာရှိကြီးတွေနဲ့တွေ့ဆုံခဲ့ပါတယ်။အခုလိုတော့တဲ့ခီးစဉ်ရည်ရွယ်ချက်ကသမ္မတဘဲရက်အိုဘားမားရဲ့ရှစ်နှစ်တက်တန်းကာလအတွင်းတည်ဆောက်နိုင်ခဲ့တဲ့အမေရိကန်အာဖဂန်နိုင်ငံမိဖက်အနေထားခိုင်ခိုင်မာမာရှိနေကြောင်းပြသမှုတစ်ခုလို့မစ္စတာရှန်နန်ကသတင်းတောက်တွေကိုပြောပါတယ်။ဒီနေ့တည်းဟာဇန်နဝါရီ20နောက်အစိုးရအသစ်တက်လာချိန်မှာကုံဆုံးသွားမှာမဟုတ်ပဲပိုးပြီးနက်နက်ရှမ်းရှမ်းဖြစ်လာဖို့သာရှိတဲ့အပြင်နှစ်နိုင်ငံမဟာမိတ်ဖြစ်အရှေ့တည်တန်းဖို့ပဲရှိတယ်လို့ပြောပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံရဲ့အရှေ့အကျဆုံးစစ်ပွဲတစ်ခုဖြစ်လာနေတဲ့အာဖဂန်နိုင်ငံတွင်စစ်ဆင်ရေးတွေနဲ့ပတ်သက်လို့အရေးကောက်ခံသမ္မတထရမ့်ကဘယ်လိုအစီအစဉ်တွေချမယ်ဆိုတာကိုတော့အခုထိတဲတဲကွယ်ကွယ်မသိရသေးပါဘူး။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အိန္ဒိယမြန်မာနယ်စပ်အရူနာချပရဒေ့ရှ်နာဂါလန်မဏိပူနဲ့မီဇိုရမ်ပြည်နယ်တွေနဲ့ထိစပ်နေတဲ့ဒေသတစ်လျှောက်မှာအိန္ဒိယအစိုးရကချန်စီယုတ်ခတ်နေတဲ့ကိစ္စကိုကန့်ကွက်ကြောင်း NSCN နာဂါဆိုရှယ်လစ်ကောင်စီ Accept Move အဖွဲ့ကချင်းချောက်ပြောဆိုလိုက်ပါတယ်။မြန်မာနယ်နယ်စပ်ဒေသတစ်လျှောက်ကပြည်နယ်လေးခုမှာချန်စီယုတ်ခတ်မဲ့အိန္ဒိယအစိုးရရဲ့ဆုံးဖြတ်ချက်ကိုပြင်းထန်စွာကန့်ကွက်ကြောင်း NSCN Accept Move အဖွဲ့ကဇန်နဝါရီလ6ရက်နေ့ရက်စွဲနဲ့ကြီးညာချက်ထုတ်ပြန်လိုက်တဲ့အကြောင်းနာဂါလန် Post သတင်းမှာဖော်ပြထားပါတယ်။အဲ့လိုချန်စီယုတ်ခတ်ခြင်းဟာနာဂပြည်သူတွေရဲ့သဘောထားကိုစန့်ကျင်လှုပ်ဆောင်ခြင်းဖြစ်သလိုလူ့အခွင့်အရေးကိုအကြီးအကျယ်ချိုးဖောက်ရာလဲရောက်ကြောင်းကြီးညာချက်မှာဖော်ပြထားပါတယ်။နာဂတွေအခြေချရာအချက်ချဖြစ်တဲ့ပန်ရှားရွာမှာအိန္ဒိယနဲ့မြန်မာစစ်တပ်တွေပူးတွဲပြီးနေဂျာစီယိုကာယာနေရာဟာနာဂတွေရဲ့စန္ဒနဲ့လုံးဝစန့်ကျင်နေပြီးဒီဒေသမှာအခုလိုလှုပ်ဆောင်မှာနဲ့ပတ်သက်ပြီးနာဂတွေစီကသဘောတူညီချက်မယူခဲ့သလိုတိုင်ပင်ဆွေးနွေးတာလည်းမရှိခဲ့ဘူးလို့တခြားနာဂလက်နက်ကိုင်အဖွဲ့ကြီးတစ်ခုဖြစ်တဲ့ NSCN ကပလန်အဖွဲ့ကလည်းပြီးခဲ့တဲ့တနေ့ပတ်အတွင်းကြီးညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒါဟာနာဂတွေကိုခွဲပြစ်ပြီးနာဂမျိုးကိုထာဝရပိုင်ခြားသတ်မှတ်ဖို့1953ခုနှစ်ကဝန်ကြီးချုပ်နေရုနဲ့ဦးနုတို့လှုပ်ဆောင်ဘုတ်ချိုးပန်းခဲ့တာကိုပြန်လဲအသက်သွင်းတာဖြစ်ကြောင်းလည်းပြောပါတယ်မြန်မာနိုင်ငံထဲမှာနာဂလူမျိုးတွေအများအပြားရှိနေတာလည်းဖြစ်ပါတယ်အိန္ဒိယမြန်မာနိုင်ငံစလုံးမှာနာဂမိသားစုတွေဟိုးအရင်နဲ့ပေါင်းများစွာကလေးကအဲ့ဒီဒေသတွေမှာအတူရှင်တွဲနေထိုင်လာခဲ့ကြတာဖြစ်ပြီးအခုလိုချန်စီယုတ်ခတ်တာဟာဒီလူတွေကိုတကွဲတရဖြစ်အောင်လုပ်နေတာလို့2015ခုနှစ်မှာအိန္ဒိယအစိုးရနဲ့အပြစ်ခတ်ရဆေးရီတစ်ဖက်သက်ကြီးညာခဲ့တဲ့NSCN K အဖွဲ့ကပြောပါတယ်တခြားနာဂအဖွဲ့အစည်းတွေဖြစ်ကြတဲ့နာဂအမျိုးသားကောင်စီ NNC နဲ့အရှိပိုင်းနာဂဖွံ့ဖြိုးမှုအဖွဲ့ ENDO အဖွဲ့တို့ကလည်းချန်စီယုတ်ခတ်တဲ့အစီအစဉ်ကိုကန့်ကွက်ထားကြပါတယ
်။အမေရိကတိုင်အလဲပိုင်းနိုင်ငံတွေကိုအလဲပတ်ခီးစင်လာရောက်တဲ့ထိုင်ဝမ်သမ္မတဆိုင်ဝမ်ဟာစနေနေ့မှာအမေရိကန်ပြည်ထောင်စုတောင်ပိုင်းတက်ဆက်ပြည်နယ်ကဟျူစတန်မြို့ကိုရောက်ရှိလာပါပြီ။သမ္မတဆိုင်ဝမ်နဲ့အရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်တို့ပြီးခဲ့တဲ့လတုန်းကပဲတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားမှုတွေလုပ်ခဲ့ပေမဲ့အခုခီးစင်မှာသူမဟာထရမ့်နဲ့ရောသူ့ရဲ့တခြားအရာရှိတွေနဲ့ပါတွေ့ဆုံမှုမရှိပါဘူးလို့ထရမ့်ရဲ့အစိုးရအဖွဲ့တာဝန်လွှဲယူရေးဆိုင်ရာအဖွဲ့ကပြောပါတယ်။သမ္မတဆိုင်ဟာသူ့ရဲ့အမေရိကတိုင်အလဲပိုင်းနိုင်ငံများကိုလာရောက်တဲ့ခီးစင်အတွင်းတရက်ကြာဟျူစတန်မှာရှိနေစင်မှာရောထိုင်ဝမ်ကိုမပြောင်းရင်တရက်လောက်ဆန်ဖရန်စစ္စကိုမှာရှိနေစင်မှာပါဘသူနဲ့တွေ့ဆုံမယ်ဆိုတာမပြောခဲ့ပါဘူး။ထိုင်ပေကအမေရိကန်တန်ယုံဖြစ်နဲ့တတ်မှတ်ထားတဲ့ထိုင်ဝမ် American Institute ကတော့ထိုင်ဝမ်သမ္မတဆိုင်ဝမ်တွားရောက်မဲ့လက်တင်အမေရိကဒေသခီးစင်ဟာသူ့ရဲ့စီးပွားရေးကိစ္စတက်တဲ့ပဲလို့ပြောပါတယ်ဒီခီးစင်ဟာထိုင်ဝမ်ရဲ့တည်ငြိမ်စွာရည်တည်ရေးအတွက်ဆန်သက်မှုတစ်ခုလို့ထိုင်ဝမ်ကမြင်ပေမဲ့အမေရိကတိုက်နိုင်ငံတွေနဲ့ဆက်ဆံရေးမှာထိလွယ်ရှလွယ်ဖြစ်နေပြီးအထူးသဖြင့် American ပြည်တော်စုကိုဝင်ရောက်မှန်းနဲ့ပတ်သက်ပြီးကန့်ကွက်ထားတဲ့တရုတ်အစိုးရရဲ့အာရုံစိုက်မှုကိုခံလာရတာပါတကယ်လို့ဆိုင်ဝမ်ဘက်က American သမ္မတအသစ်ဖြစ်လာမဲ့ Trump နဲ့ဆက်ဆံရေးပိုးပြီးနှိမ့်ဆက်မှုကိုပြလာမယ်ဆိုရင်တရုတ်ဘက်ကတုံ့ပြန်မှုတွေလုပ်လာမယ်လို့ခန့်မှန်းရပါတယ် ကိုမင်းအထုံမှုရှိတဲ့ထိုင်ဝမ်ကိုတရုတ်ကပြည်မကြီးရဲ့စိတ်ပိုင်းဖြစ်နေတတ်မှတ်ထားတာဖြစ်ပြီးတခြားနိုင်ငံတွေနဲ့ဆက်ဆံရေးမှာအဆိုးအပြက်အနေနဲ့ခွင့်ပြုမထားပါဘူး။သမ္မတဆိုင်ဝမ်ဟာသူ့ရဲ့ကိုယ့်ရဲ့ကြာခီးစင်တွင် Honduras, Nicaragua, Guatemala နဲ့ El Salvador နိုင်ငံတွေကိုလည်းတွားရောက်မှာဖြစ်ပါတယ်
။ Ivory Coast နိုင်ငံမှာစနေနေ့ကတပ်တွင်းပုံကောင်မှုပြုလုပ်ခဲ့တဲ့စစ်သားတွေနဲ့သဘောတူညီမှုရရှိလိုက်ကြောင်းသမ္မတ Alassane ဥဝတာရာကပြောကြားလိုက်ပြီးစစ်သားတွေအနေနဲ့မိမိတို့ရဲ့စစ်တမ်းရာကိုပြန်ကြဖို့ပြောကြားလိုက်တယ်လို့သမ္မတကပြောပါတယ်တပ်တွင်းပုံကောင်မှုပြီးခဲ့တဲ့တောက်ကြနေ့ညကမြောက်ပိုင်းဘွာခီးမြို့မှာစတင်ခဲ့တာဖြစ်ပြီးမကြခင်အချိန်အတွင်းမှာပဲမြောက်ပိုင်းဒေသတွေမှာရှိတဲ့တခြားမြို့အတော်များများကိုလည်းပြန့်နှံ့သွားခဲ့ပါတယ်လွန်ခဲ့တဲ့9နှစ်တုန်းကတိုင်းပြည်အတွင်းနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ပေါ်တဲ့အချိန်ကတော်လန်ရေးတပုံတပ်ဖွဲ့ဝင်တွေဖြစ်ခဲ့သူအများစုပါဝင်တဲ့တော်လန်ပုံကန်သူတွေကသူတို့အပေါ်အစိုးရကလစာတွေနဲ့တခြားချင်းမြေငွေတွေအကျွေးတင်နေတဲ့အတွက်အခုလိုပုံကန်တာလို့ပြောကြပါတယ်တိုင်းပြည်ရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဘွာခီးမှာတော်လန်ပုံကန်နဲ့စစ်သားတွေကစစ်တပ်ထဲဝင်ပြီးလောင်ချာတွေနဲ့တခြားလက်နက်တွေကိုခွဲယူသွားကြတယ်လို့ဆိုပါတယ်နောက်ပိုင်းမှာသူတို့ကရဲစခန်းတွေကိုဝင်စီးခဲ့ပြီးတော့လမ်းတွေကိုလည်းပိတ်ပစ်ခဲ့ကြပါတယ်စစ်သားတွေရဲ့တောင်းဆိုချက်တွေကိုစဉ်းစားပေးဖို့သမ္မတကသဘောတူမိတဲ့နောက်မှာအခြေအနေတွေတည်ငြိမ်သွားတယ်လို့ဆိုပါတယ
်မက္ကဆီကိုနိုင်ငံ Guadalajara လာဂျာရာမှာတောက်ကြံနေညပဲ American ကောင်စီဝင်အရာရှိသူကိုတနက်နဲ့ပိတ်ခတ်ခဲ့သူဘယ်သူပဲဝါဆိုတာကိုသိဖို့အတွက် Mexico အာဏာပိုင်တွေစူးစမ်းနေဆဲဖြစ်ပါတယ် Mexico ရှေ့နေချုပ်ရုံးကထုတ်ပြန်တဲ့အကြေညာချက်မှာတော့ဒီအရာရှိရဲ့အခြေအနေဟာကောင်းမွန်တယ်လို့ဖော်ပြပါတယ် American ရရှိရဲ့ Facebook မှာတော့တနက်နဲ့ပိတ်ခတ်သူပေါဝင်တဲ့ဗီဒီယိုတင်ထားတာတွေ့ရပြီးသူဟာအရာရှိရဲ့ကားကိုနေ့လယ်အချိန်ကြီးတနက်နဲ့မပိတ်ခင်မှာကား parking အပြင်ဘက်မှာစောင့်နေတာကိုပြသထားတာပါအဲ့ဒီဗီဒီယိုထဲမှာသူ့ကိုအပြာရောင်ရှိုင်းကျင်တဲ့နေကမျက်မှန်တက်ထားတာတွေ့ရပေမဲ့တနက်သမားနဲ့ပတ်သက်တဲ့အချက်လက်တွေကိုတော့ဘာမှပြောမထားပါဘူးဒီတန်ရရှိသူကိုဖမ်းမိဖို့အတွက်သတင်းပေးသူကိုစုချင်းငွေဒေါ်လာ2000ပေးမယ်လို့ FBI ဗဟိုထောက်လိုင်းဌာနကနေကြေညာထားပါတယ် Direct from Washington The Voice
of America VOA သတင်းတွေကိုကိုစောဝင်းလိုက်နဲ့ဒေါက်ခင်မျိုးတတ်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီစီဇန်ကိုလိုင်းနိုမီတာ32 40နဲ့49တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုသတင်းဆောင်မတွေကိုဆက်ပါမယ်။အရင်ဆုံးတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ရဲ့အမြင်ကိုကြည့်အောင်ပါရှင်။မြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်မှာအရေးကြီးတဲ့ဖြစ်စဉ်လို့သတ်မှတ်ထားတဲ့21ရာစုပင်လုံညီလာခံဒုတိယအကြိမ်ကျင်းပဖို့နီးကပ်လာချိန်မှာပဲအစိုးရဘက်ကစီရေးအပြုအမူတွေကိုရပ်ဆိုင်းဖို့လိုအပ်တယ်လို့တိုင်းရင်းသားအဖွဲ့တချို့ကပြောလာကြပါတယ်။တစ်ချိန်တည်းမှာပဲ NCA အပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ရေးထိုးထားပြီးသားဖြစ်တဲ့ ABSDF ចောင်းသားတက်မတော်ကလည်းသူတို့ရဲ့ခေါင်းဆောင်တအုပ်ကိုဖမ်းဆီးထားတဲ့ကိစ္စဟာငြိမ်းချမ်းရေးဖြစ်စဉ်ကိုထိခိုက်နိုင်တယ်လို့ပြောကြားခဲ့တာပါ။အသေးစိတ်ကိုမှတ်ရင်ကျင်းနိုင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
မြန်မာတပ်မတော်နဲ့စစ်ရေးပဋိပက္ခတွေဖြစ်ပွားနေစဉ်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင် TNLA တအောင်းပလောင်အဖွဲ့ကမနေ့ဇန်နဝါရီလ9ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာအခုလိုဖော်ပြထားပါတယ်။ NLD အစိုးရအနေဖြင့်လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်များနှင့်ငြိမ်းချမ်းရေးမူဝါဒ9ချက်ကိုပြန်လည်သုံးသပ်ပြီးတိုင်းဒေသလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းများအားလုံးပါဝင်နိုင်သည့်လက်တွေ့ကျသောငြိမ်းချမ်းရေးဖြစ်စဉ်ဆောင်ရွက်ရန်တိုက်တွန်းလိုက်ပါသည်။မိမိတို့အနေဖြင့်လည်းလက်ရှိထိုးစစ်များကိုရပ်တန့်ပြီးနိုင်ငံရေးပြည်ထနာကိုနိုင်ငံရေးနည်းလမ်းဖြင့်တွဲဆုံဖြည့်ရှင်းနိုင်ရန်အတွက်စံတအပြည့်ဝရှိပါသည်လို့យေတာထားပါတယ်။ဒီကြေညာချက်ထွက်လာတဲ့အချိန်မှာပဲမြောက်ပိုင်းမဟာမိတ်တို့ရဲ့နယ်မြေတစ်ခုဖြစ်တဲ့လောက်ကိုင်းမြို့မှာတောက်ကြနီကကားပုံးထောင်ပောက်ကွဲမှုတစ်ခုဖြစ်ပြီးအ ਨੇ ဆုံးလူတအူးမိလောင်တန်ရာရသွားပါတယ်။ဘယ်သူပဝါလက်ချက်လို့အတိအကျမဖော်ထုတ်နိုင်သေးတဲ့ဒီပောက်ကွဲမှုနဲ့ပတ်သက်ပြီးသူတို့အဖွဲ့နဲ့မသက်ဆိုင်ဘူးလို့ TNLA တက်ရဲ့ပြောခွင့်ရသူဗိုလ်မှူးကြီးတာဖုံးကျော်ကပြောပါတယ်
ကျွန်တော်တို့မြောက်ပိုင်းမှာမိတ်ကတေချာဆွဲချထားတဲ့ plan ထဲမှာတော့မပါပါဘူးအခုလောက်ဆောင်မှုကကျွန်တော်တို့လည်းတေချာတော့မသိရသေးဘူ
းအကဲကဲတချို့ကတော့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ဖြစ်တဲ့ကိုကန့် MNDAA ရဲ့လက်ချက်ဖြစ်နိုင်တယ်လို့ဆိုပါတယ်တချိန်တည်းမှာပဲ NCA ကိုလက်မှတ်ရေးထိုးထားပြီးပထမအကြိမ်21ပင်လုံညီလာခံကိုတက်ရောက်ခဲ့တဲ့ ABSDF မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦးကလည်းသူတို့ရဲ့ဗဟိုကော်မတီဝင်ကိုမင်းထေးကိုမတရားအသင်းဆက်သွယ်မှုပုံမှန်18အရာဖမ်းဆီးအရေးယူထားတဲ့ကိစ္စကိုကန့်ကွက်ထားပါတယ်ဒီကိစ္စကိုပြေလည်အောင်မဖြေရှင်းနိုင်ဘူးဆိုရင်ငြိမ်းချမ်းဖြစ်စဉ်ကိုထိခိုက်နိုင်တယ်လို့ ABSDF ဒီဟုတ်ကထာကိုမျိုးဝင်းကမနေ့ကရန်ကုန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်ဒီဖြစ်စဉ်ကတော့ကျွန်တော်တို့ဒီဆောင်ရည်ညချင်းဖြစ်စဉ်တော့ထိခိုက်တာပဲ ယုတ်ချင်ဘူးပေါ့။ ACA လက်မှတ်ရေးထိုးထားတဲ့ဖွဲ့စည်းချက်မှာဖမ်းတယ်ဆိုရင်ပဲအပြည့်အစုံတဲ့ဖွဲ့စည်းချက်ကိုပို့ပြီးတော့ဆိုရင် ACA ချိုးဆောင်ပြီးတော့ဒီလိုနှားနာပါပေးပဲလို့ဒီချမ်းရေလုံလက်စ်ပေါ်မှာတော့ပြည်သူလူထုဖြစ်ဖြစ်ဒီတိုင်းသားနဲ့နိုင်ငံကိုရှိမှုဖြစ်မေကုံပေးချင်တာရှိမှာပဲ
2016ခုနှစ်စက်တင်ဘာလကကျင်းပခဲ့တဲ့ပထမအကြိမ်27ပင်လုံညီလာခံကိုတက်ရောက်ခဲ့ပေမဲ့လည်း NCA အပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ရေးထိုးမထားတဲ့ UNFC ညီညွတ်သောတိုင်းသားများဖက်ဒရယ်ကောင်စီရဲ့ဒုဥက္ကဋ္ဌနိုင်ဟန်သာကတော့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဟာဗမာအပါအဝင်တိုင်းသားအလုံးဒန်းတူအခွင့်အရေးရရှိတဲ့အပေါ်မှာအဓိကမူတည်တယ်လို့ဆိုပါတယ်ဒီလိုမဟုတ်ပဲစစ်အင်အားကိုပဲအားကိုနေရင်ပြည်ထောင်စုတောင်ပြိုကွဲနိုင်တယ်လို့လွတ်လပ်ရေးနေ့အထိမ့်မဲ့ပြောကြားခဲ့တဲ့ဗီဒီယိုမှတ်တမ်းမှာအခုလိုပြောသွားပါတယ်
။ဗမာလူမျိုးကပဲလွှမ်းမိုးရမယ်၊ချေလဲရမယ်၊ဥဆောင်ရမယ်ဟိုအဲ့ဒီပုံစံမျိုးနဲ့နော်။ဒီစတုထမြန်မာနိုင်ငံကိုတီဆောက်မယ်၊ကြံတဲ့လူမျိုးတွေကဗမာနိုင်ငံမှာမှီခိုးကပ်ပြီးတော့နေနေရမယ်ဆိုတဲ့ပုံစံမျိုးစိတ်ထားမျိုးကိုကြည့်သုံးနေရင်ကျွန်တော်နိုင်ငံဘလို့မအေးချမ်းကနေ့ဖြစ်ရှိနေတဲ့အနေအထားကတော့အဲ့ဒါလိုစစ်ပွဲနည်းနဲ့အကြမ်းဖက်ပြီးတော့မှဖြစ်ရှင်းနေလို့ကနေ့တိုင်းရင်းသားတွေလည်းအမျိုးမျိုးဒုက္ခဖြစ်တယ်ဗမာလူမျိုးတွေလည်းအမျိုးမျိုးဒုက္ခရောက်တယ်တို့နိုင်ငံကလည်းတော်တော်လေးမွေးရင်မွေးရင်နဲ့လူမျိုးချင်းကြားမှာလည်းဟိုကအမုန်းတရားတွေကလည်းတော်တော်လေးပွားများလာတယ်စစ်ကြီးကလည်းကြီးမားလာနေတယ
်ဘလို့ပဲဖြစ်ဖြစ်သတ်မှတ်ထားတဲ့ February လအတွင်းဒုတိယအကြိမ်ပြည်ထောင်စုငြိမ်းချမ်းရေး27ပင်လုံညီလာခံကြီးကိုသက်ဆိုင်တဲ့အဖွဲ့အလုံးပါဝင်ပြီးကျင်းပနိုင်ဖို့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကတော့စ조사ပြင်ဆင်နေပါတယ်ရှင်
။မယ်ရင်ချင်းနိုင်ပြပြခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုတော့လာမယ့်အင်္ဂါနေ့ညထုတ်လွှင့်မယ့်ဓာတ်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြပါမယ်ရှင်။
မနက်ငယ်ရဲ့ပညာရေးပြုပြင်ပြောင်းလဲမှုဘဲအဆင့်ဘဲအခြေအနေမှာရောက်နေပါပြီလေ။အနေဆုံးအဆင့်အင်းနီးချင်းနိုင်ငံနေနဲ့ရင်ပေါင်တက်နိုင်တဲ့ပညာရေးအဆင့်ကိုရောက်ဖို့ရည်ရွယ်ပြီးထိရောက်တဲ့မူဝါဒနဲ့အကောင့်ထဲပေါ်တာတွေရှိနေပါပြီလား။ဒီအကြောင်းအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီပို့ထားပေးပါ။ကိုဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရနိုင်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-932-3855-54ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။တော်ရရှင်တွေအနေနဲ့အင်္ဂါနေ့ည9:00နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်လာကြဖို့ကိုထပ်မံဖိတ်ခေါ်ပါတယ်ရှင်။VOA ကနေတနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။အခုပတ်စင်ကဏ္ဍတွေကိုအလှည့်ပေးပါမယ်။အရင်ဆုံးတော့မြမရေးသုံးသက်ချက်အစီအစဉ်ကိုနှားဆင်ကြရမှာပါရှင်။ဒီစီစဉ်မှာကြောက်စိမ့်ကနေရလာတဲ့ဒေါ်လာငွေတွေကိုမှန်မှန်ကန်ကန်အသုံးပြုနိုင်ရင်နိုင်ငံခြားကငွေချေးပြီးထောက်ပံ့ကြေးတောင်းနေစရာမလိုတဲ့အကြောင်းဥအောင်ခင်ကသုံးသက်ပြီးကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ထားပါတယ်ရှင်။
မြန်မာပြည်ဖွံ့ဖြိုးတိုးတက်ရေးနဲ့ငြိမ်းချမ်းရေးအတွက်လာမယ့်9နှစ်ကာလမှာဒေါ်လာတန်9000ရောဖို့ထောက်ပံ့မယ်လို့ဒေါ်အောင်ဆန်းစုကြည်နဲ့တိုကျိုမှာတွေ့ဆုံစဉ်ဂျပန်ဝန်ကြီးချုပ်ကပြောလိုက်ပါတယ်။ဦးသိန်းစိန်နဲ့တွေ့ဆုံတုန်းကလည်းမဆလာကိကတင်ရှိခဲ့တဲ့ကြွေဒေါ်လာတန်3000ကိုရောပြစ်ပြီးနောက်ထပ်ဒေါ်လာတန်400ချေဖို့ဂျပန်ကသဘောတူခဲ့ပါတယ်။ကမ္ဘာဘဏ်ကအကူအညီပို့ကတိပြုထားတာကလည်းဒေါ်လာတန် 2000 နီးပါးရှိပါတယ်။2023ကစပြီးအမေရိကန်ကကူညီထားတာဒေါ်လာတန်280ကျော်ရှိပြီးဒီနှစ်မှာဒေါ်လာတန်100ကျော်ကူညီဖို့သတ်မှတ်ထားပါတယ်။တရုတ်ကတော့ဒေါ်လာတန်ပေါင်း1000ချီရင်းနှီးမြှုပ်တာနားပြီးချင်းငှားထားတာကလည်းဒေါ်လာတန်ပေါင်း1000ချီနေပါပြီ။ဗမာအစိုးရဟာဖွံ့ဖြိုးရေးလုပ်ငန်းအတွက်နိုင်ငံခြားအကူအညီရယူနေပြီးမြဲကြောက်စင်းရောက်လို့ရတဲ့ငွေဟာနိုင်ငံခြားထောက်ပံ့မှုတဲ့ပုံများပါတယ်။ဒါကြောင့်တရားစတာကရတဲ့ဒေါ်လာတွေဘယ်ရောက်ကုန်တယ်လဲဆိုတာစဉ်းစားစရာဖြစ်နေပါတယ်။နိုင်ငံပိုင်အဖြစ်သတ်မှတ်ထားတဲ့တရားစတာကိုနိုင်ငံသူနိုင်ငံသားအတွက်အသုံးမပြုဘဲအစိုးရတပ်အပါအဝင်လက်နက်ကိုင်အဖွဲ့အစည်းနဲ့ခရိုနီတွေကခြေလှယ်နေတာဟာပြည်သူတွေကိုချိန်စာတင့်တယ်လို့ဖြစ်နေပါတယ်
။ကျောက်စိမ့်ကရတဲ့ဝင်ငွေဟာ2014တနှစ်ထဲမှာတင်ဒေါ်လာတန်3100ရှိတယ်လို့ Global Witness အဖွဲ့ကခန့်မှန်းတာမို့နိုင်ငံသားအကူအညီစုစုပေါင်းထက်3ဆပိုများနေပါတယ်။တရုတ်ရဲ့သွင်းကုန်စည်းရင်းအရ2014မှာကျောက်စိမ့်ဒေါ်လာ12000ဘူးတင်သွင်းတယ်လို့ခန့်မှန်းပါတယ်။ ဒါကြောင့်စစ်တပ်နဲ့ခရိုနီအတိုင်းဝိုင်းဟာကျောက်စိမ်းဒေါ်လာတန်ပေါင်းတောင်းချီပြီးအိတ်ထဲထည့်ထားတယ်လို့ခန့်မှန်းနိုင်ပါတယ်။ကျောက်စိမ်းငွေကိုအခွန်ကောက်ယူပြီးတိုင်းပြည်အတွက်သုံးနိုင်ဖို့အလွန်အရေးကြီးပုံကို Harvard တက္ကသိုလ်ပါမောက္ခ David Dubiche က A Grand Bargain ဆိုတဲ့စာရန်းကိုလွန်ခဲ့တဲ့ဩဂုတ်လကထုတ်ထားပါတယ်။ဒီကိစ္စမှာစစ်တပ် NLD အစိုးရဒိုင်းနာလနဲ့ကိုင်တဲ့ကျောက်စိမ်းလုပ်ငန်းရှင်တွေသဘောတူချက်ရယူဖို့လိုပါတယ
်။ရင်းရမ်းရေးတည်မြဲဖို့နဲ့ဖက်ဒရယ်သဘောတရားမှာအနှစ်သာရရှိဖို့အတွက်ကျောက်စိမ်းထုတ်ယူနေတဲ့အင်အားစုတွေနဲ့ NLD အစိုးရတို့သဘောတူချက်ရယူဖို့လိုအပ်နေပြီလို့ David Dubiche ကအကြံပေးထားပါတယ်။ထုတ်ယူတဲ့ကျောက်စိမ်းပေါ်မှာ50ရာခိုင်နှုန်းအခွန်စည်းကြက်လို့ရရှိလာမဲ့ဝင်ငွေကိုဘယ်လိုခွဲဝေသုံးစဲမယ်ဆိုတာကိုအခွန်မကောက်မီကတည်းကကျိုးတင်သဘောတူချက်ရယူဖို့လိုတယ်လို့ဆိုပါတယ်။ကျောက်စိမ်းကိုလက်လွတ်လိုက်ရတဲ့စစ်တပ်အတွက်အစိုးရအဆုံးစိတ်တိုးပေးရပါလိမ့်မယ်တဲ့။အလုလုနေတဲ့ KIA နဲ့အခြားလက်နက်ကိုင်အဖွဲ့ဝင်ဟောင်းတွေအတွက်လက်စားပေးရမှာကျောက်စိမ်းဒုံကိုတုံးနိုင်ပါတယ်။ကျောက်စိမ်းထွက်တဲ့ကချင်ပြည်နယ်ဟာလူကြီးအချိုးတဲ့ပိုးပြီးတရားစတာငွေဝေစုရဖို့နဲ့အခြားဒေသတွေလည်းအချိုးခံစား권ရှိဖို့အာမခံရပါလိမ့်မယ်။
ဒေါ်စုခေါင်းဆောင်တဲ့ NLD အစိုးရလက်ထက်မှာဥပဒေစည်းမျဉ်းတွေပြောင်းလဲမှဆိုရင်တဲ့အတွက်2015မှာကြောက်စိမ်းထုတ်ယူတဲ့ပမာဏဟာ2014ထက်နှစ်ကျော်လောက်ပိုများနေပါတယ်။ဒါကြောင့်2015မှာကြောက်စိမ်းဝင်ငွေဟာအနည်းဆုံးဒေါ်လာတန်း3000ကျော်ရှိမယ်လို့ခန့်မှန်းနိုင်ပါတယ်။ဒီလောက်များပြားတဲ့ကြောက်စိမ်းငွေကိုမှန်မှန်ကန်ကန်အသုံးမပြုနိုင်ရင်တော့ငြိမ်းချမ်းရေးတည်ဆောက်ဖို့နဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အတွက်အခက်အခဲရှိမယ်လို့ David Dubiche ကဆိုပါတယ်။နိုင်ငံသားယင်းမြုံနံမှုနဲ့နိုင်ငံသားထောက်ပံ့မှုနှစ်ခုပေါင်းထက်တယံဇာတဝင်ငွေကများနေတာသိကြပါတယ်။ဒါပေမဲ့ဒီငွေကိုတိုင်းပြည်အတွက်မသုံးနိုင်တာဟာပြဿနာဖြစ်ပါတယ
်။ဖက်ဆန်နဲ့ပုဂ္ဂလိကကော်မတီတွေတိုးလောင်ထားတဲ့ကြောက်စိမ်းတန်ချိန်ဟာ9000လောက်ရှိပါတယ်။နေပြည်တော်ယန္တနာပြပွဲမှာတန်ချိန် 2000 ဖြန်းမြန်းနှုန်းနဲ့နှစ်ချိန်ချင်းပါတာမို့ဒုဖို့မှုရပ်ဆိုင်းလိုက်ရင်တောင်ရောင်းဝယ်နေဦးမှာဖြစ်ပါတယ်။ကုန်ကြေးရရောင်းရတဲ့ငွေ၁၀ရာခိုင်နှုန်းသာရှိတာမို့အမြတ်များတဲ့လုပ်ငန်းဖြစ်ပါလေ။ဒါပေမဲ့အစိုးရကောက်ခံထားတဲ့ကြောက်စိမ်းကွန်ဟာ၃ရာခိုင်နှုန်းသာရှိလို့အလွန်နည်းနေပါသေး။ကြောက်စိမ်းငွေ65ရာခိုင်နှုန်းကိုတရုတ်နဲ့ဝကုမ္ပဏီတွေကရရှိပြီး KIA က9ရာခိုင်နှုန်းစစ်တပ်နဲ့ခရိုနီအတိုင်းဝိုင်းက18ရာခိုင်နှုန်းနဲ့ကုန်ကြေးက10ရာခိုင်နှုန်းဖြစ်ပါသေး။ကြောက်စိမ်းကွန်ကို50ရာခိုင်နှုန်းကောက်ခံနိုင်မယ်ဆိုရင်ဒေါ်လာတန်4000နှစ်စဉ်ခွဲဝေပေးနိုင်လိမ့်မယ်လို့ David Dubiche ကတွက်ပြပထားပါတယ်။ဒီအတိုင်းဆိုရင်နိုင်ငံခြားကငွေချေးစရာမလိုတော့တဲ့အခြေအနေကိုရောက်သွားပါလိမ့်မယ်။ကျောက်စိမ်းသဘောတူချက်ကိုမရယူနိုင်ဘူးဆိုရင်အချုပ်ချာအာဏာဆုံးရှုံးတာမျိုးကိုတောင်းတွင်းနိုင်တယ်လို့ဆိုပါတယ်။တကယ်တော့ငြင်းငြိုင်းရေးတိဆောက်ခြင်းနဲ့ဆိုရင်မြန်မာအာဏာပိုင်တွေဟာလက်ဝကြီးအုပ်ချုပ်ကင်တာတွေကိုကျော့ပေးပြီးဝေစားမြားစားလုပ်နိုင်အောင်ကြိုးပမ်းတင်ကြောင်းDavid Dubiche ကအကြံပေးတာပါလေခင်ဗျာ
။ဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့တင်ဆက်ထားတဲ့မြမရေသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင်။ဒုတိယပိုင်းအစီအစဉ်ကြရင်တော့မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်နဲ့ပတ်သက်ပြီးဆွေးနွေးထားတဲ့ဓာတ်ရိုက်လေလံအစီအစဉ်ကိုပြန်လည်နားဆင်ရဖို့ရှိပါတယ်။အခုတော့ American Style Indian 3အင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြရပါမယ်ရှင်။ဒေါ်လာလတန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်။ကုံလွန်ခဲ့တဲ့နှစ်ရဲ့အဆိုအကောင်းကိုပြန်ပြောင်းသုံးသပ်ပြီးဒီလာမယ့်နှစ်မှာတော့ဘာတွေလုပ်မလဲဆိုတာကိုမှန်းထားကြသူတွေကတော့ရှိကြမှာပါ။ဒီလိုအခြေအနေမျိုးမှာအသုံးပြုနိုင်မယ့် idiom အသုံးကတော့
take stock of
ဖြစ်ပါတယ်။စာလုံးပေါင်းက T-A-K-E take ယူတာ S-T-O-C-K stock လောင်ထားတာသိမ့်ဆက်ထားတဲ့ကုန်စည်တွေလို့အဓိပ္ပာယ်ရပါတယ်။စကပိုက်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လက်ကျန်ကုန်ပစ္စည်းတွေဘယ်၍ဘယ်မျှရှိတယ်ဆိုတာကိုသိရအောင်စည်ရင်းကောက်ကြည့်တဲ့သဘောဖြစ်ပါတယ်။ idiom သဘောမှာတော့ဖြစ်ခဲ့တဲ့အခြေအနေကိုအရှိအရှိတိုင်းသုံးသပ်ကြည့်တယ်ဆိုတဲ့အဓိပ္ပာယ်ဆောင်ပါတယ်။နှစ်သိရောက်လာတဲ့အခါလူအများလုံနေကြထုံးစံတိုင်းပေါ့ရှင်။အခုမိဘတူအနေနဲ့သူတို့မိသားစုပြီးခဲ့တဲ့နှစ်အခြေအနေကိုဘယ်လိုပြန်လဲသုံးသပ်ကြည့်တယ်ဆိုတဲ့အကြောင်း George Grove ပေးတဲ့ဥပမာကို na sin chi ja ya ang.
Taking stock, I can say it was a good year. Both of us got promotions in our jobs. We bought a new house at a low interest rate. And our son Joe got into a good college.
Pyatan la ge da rui go pyan pi tong tat me su yin ni kaung ta ni lu pyo nai ba de. Chinaw ro na u sa long ko lout dwe ma ya du a ti ti tet khe de. A to nong ne 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 ain tit ta long go we nai ge de. Pi lo chinaw ro ye ta Joe ga le college chang kaung kaung khu ma wing kwin ya ge de li lu a thi pe ya ba de. Dutiya tin pyat me idiom a tong ga ro.
Second wind.
So ra be phit ba de. Salung paung ga S-E-C-O-N-D, second, dutia, W-I-N-D, wind, le, longgao dewe garo, dutia taito liboshi. Christmas atwe alu ye zewe tweke jaya ga, chegong lepan chani jadudwe ha, Christmas aloma, zecha yaunadwe go, gongdai dwe ma, twa wege jadu pipari. Dilu de jo pianwe jara ha, pi pianwe de ku alababe. Adun piya ma mo pi teshu mwa pilareka kanana a mole pidlao piyo pian se pire t boboshin. Tinia pino nautka pian sanangbu amwi naine t bopi bari. George Gru pire umagu na sinjijayao.
It's a good thing there's a whole week between Christmas and New Year. That gives me a chance to catch my second wind after Christmas parties, and be ready to celebrate all over again.
Christmas ni niti guja ma, trin de ba loong a chain shi ni da, han cha lai da bia. Christmas party dwe bi ma anaya bi, na bwe dwe bian sinwe nain bu, amwe nain ne akwin la, ya ge da bo lu, debe ya ba de. Christmas party do, niti gu party do gu, twa bi abyo ji, byo ge ja de, su yin be,
have a ball.
Surabe pipari. Salung banga. H A V E. Have. Shida. B A L L. Ball. Diniama. Ball sure debego. Shimpiaya mesuino. B A L L E R. Bolle sure. Pintica. Sinte lara pipi. Sundwe kara lu debe yabari. Piolonlu taka jare lu chimaru mimama piosma shidlu boshim. Aladu babe. Have a ball sure idiom atungye debegale. Say lu kulu pioshwin jaragu sulubari. Didone pate pi George Group ide umagu nasin chijayao.
We all had a ball at our neighbor's New Year party. Everybody was in a festive mood and we ate, drank and danced all night. Even the sudden snowstorm didn't spoil our good time.
Chinaro Inijin Mesweedi ne Nite Kupati ma Chinaro Alo Pyoji Pyogejare. Ludanga Silo Kolone Saja Tauja Kakunjara Tanya Lumabe. Mumyolume Changere Nimun Dangarang ma Chinoroye Pyoshi Mugu Peluma Mpyanang Keva Bubya Lu Tibe Yabare.
Take stock of, second wind, have a ball.
American style Indian don English tengansa season go lila ke jara phit shin toda shin mya shin VOA ga khu lo thau lwin ni de radio season rue a pa win yau myin tan ja season rue go VOA internet sa myan na phit de bamis.voanews.com ma lwin ni de chain ne de byai ne dai yai na sin nai de lo VOA yau myin tan ja season go le nyat ni 9 na yi ma Asia set 7 ga ni dai yai phan yu ji shu nai ja ba de shin
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုချောက်ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းတို့မီတာ24 35နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00နာရီကနေ9:00နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ဇန်နဝါရီလ10ရက်တနင်္ဂနွေနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုလိုင်းနိုမီတာ32 40နဲ့49အပြင်လိုင်းလက်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေမှာဆိုရင်တော့မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်နဲ့ပတ်သက်ပြီးတော့ဆွေးနွေးထားတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်။ထုတ်လုပ်သူမဆုမွန်နဲ့အတူကိုအောင်လွင်ဦးကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
တော်ရရှိမြတ်မြလူလူကသူတို့ရဲ့မချေနှက်ချက်တွေကိုပြီးခဲ့တဲ့နှစ်ထဲလွတ်တော်ကိုတိုင်ကြားတဲ့နေရာမှာထောက်ဝက်ကျော်လာတရားစီရင်ရေးနဲ့ပတ်သက်နေပါတယ်တိုင်ကြားစာတွေထဲမှာတော့တရားရုံးဆုံးဖြတ်ချက်တွေတရားရုံးဝန်ထမ်းတွေတရားစီရင်ရေးမှာနှောင့်နှေးကြံ့ကြာမှုတွေကိုမချေနှက်တာတွေပါပါတယ်တရားဥပဒေစိုးမိုးရေးကိုဦးစားပေးဖို့ကြိုးစားနေတဲ့အယက်သားအစိုးရလက်ထက်မှာတရားရေးကဏ္ဍကိုမချေနှက်ချက်တွေပေါ်နေတာဘာကြောင့်များလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးတော့ပြည်နယ်ဆွေးနွေးဖို့ကျွန်တော်တို့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်နိုးဝဲအမြင်တွေကိုကြားချင်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအမျိုးသားလွတ်တော်အမတ်ရှင့်နေကြီးဦးအောင်သိန်းနောက်တစ်ခါမြန်မာနိုင်ငံရှင့်နေမြောက်ကွန်ရက်ကဦးသိန်းတန်းဦးလို့ဖြစ်ကြပါတယ်ဆိုတော့ဒီအထက်လွတ်တော်ပြည်သူတို့ရဲ့တိုင်ကြားစာဆိုင်ရာကော်မတီကိုဒီပြီးခဲ့တဲ့နေ့ထက်မှရောက်လာတဲ့တိုင်စာပေါင်း 4,000 ကျော်မှာဒီ 2,000 ကျော်ကတရားစီရင်ရေးကိုမကျေနပ်တဲ့ကိစ္စတွေဖြစ်နေတယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့တကယ်တော့ဒီလွတ်တော်တွေကိုရောက်မလာတဲ့ကိစ္စတွေလည်းအများအပြားရှိနေမယ်ဆိုတာကတော့သိကြပါတယ်ဆိုတော့ဒီပြဿနာကဘလောက်ထိအောင်များဟိုကြီးမားနေပြီလဲအရင်ဆုံးဒီရှင်းနေဥအောင်သိဆွေးနွေးပေးပါဦးခင်ဗျာ
တရားစီရင်နဲ့ပတ်သက်ပြောရမယ်ဆိုရင်တော့ဗျာရှင်းပြောဒီနေ့ကျွန်တော်တို့အစိုးရကိုယ်တိုင်ကောကျွန်တော်လွတ်တော်ပိုင်းဆိုင်ရာရောအခြေရေးဝင်ကင်တွေဆောင်ရွက်နိုင်တောက်တဲ့အနေအထားမျိုးကျွန်တော်မတွေ့ရသေးဘူးပေါ့နော်အဲ့တော့တရားစီရင်မှုတွေကကျွန်တော်အောက်ခြေအဆိုင်ဟိုအထက်ကြီးပေါ့ဗျာဆိုတော့အရိဒီယာမကင်းနိုင်တဲ့အနေအထားမျိုးတွေပုံစံမျိုးစုံနဲ့ရှိနေသေးတယ်ဆိုတာတော့ကျွန်တော်တွေ့မြင်နေရတယ်။ဒါပေမဲ့ဒီဟာကိုဘယ်လိုပေါ်ထုတ်ပြီးတော့ဘယ်လိုပြုပြင်ပြောင်းလဲသွားရမလဲဆိုတော့စဉ်းစားမယ်ဆိုရင်တော့အရှိရေရှိသုံးသပ်သွားလိမ့်မယ်လို့ကျွန်တော်အဲ့လိုထင်ပါတယ်။ဘာဖြစ်လို့ဆိုတော့ဒီတရားဥပဒေစိုးမိုးရေးဆိုတဲ့ရန်တရားကြီးကိုကင်ကြွဖို့ဆိုတာအဲ့ဒီအောင်နောက်ပြီးပြန်ဆွဲခြင်းရဲ့ပုံကိုအချို့တွေလည်းရှိနေတယ်။နော်အဲ့ဒီလိုကျွန်တော်တို့နောက်ပြီးပြန်ဆွဲခြင်းရဲ့ပုံကိုတွေရှိနေသလိုတရားစီရင်ကိုကျွန်တော်တို့ဒီဖရီချာပိုင်ပိုင်နိုင်နိုင်ကင်တွဲနိုင်တဲ့နော်ဩဇာလွှမ်းမိုးနိုင်တဲ့နော်တက်မှတ်ပြီးနိုင်တဲ့ပုံကိုမရှိသေးဘူးလို့ပြောရင်မမှားဘူးလို့ဆိုရမှာဖြစ်ပါတယ
်။ဟုတ်ကဲ့ပါနောက်ကျွန်တော်ဒီမြန်မာနိုင်ငံရှင်းနေမြကွန်ရက်ကဦးသိန်းသန်းဦးရဲ့သဘောထားလည်းပြောပါအောင်ခင်ဗျာ
ဟုတ်ကဲ့ဗျာဟိုပုံမှန်လေးလင်းပြောရရင်တော့ဗျာဟိုကျွန်တော်တို့စနစ်ကလွဲရနေတာဗောနော်ဒီခုကျွန်တော်တို့လက်ရှိတရားစီရင်စနစ်ကအခုလူလူကအစ်အမှန်ရွေးချယ်တင်ပြောလိုက်တယ်လူလူဆိုတာတက်လာတော့လဲပဲတရားစီရင်စနစ်ကြီးက2008ဖွဲ့စည်းပုံချင်ရဘူးဒီအောက်မှာဆက်အနာရှင်တွေရဲ့အလိုကျဖွဲ့စည်းထားကြတဲ့တရားစီရင်စနစ်ဖြစ်တဲ့အခါကျတော့အခြေခံအစလွဲနေတာဗောနော်ကျွန်တော်တို့ကပန်းသစ်ကိုဥသိမ်းမှာမဆိုင်နိုင်ဘူးကျွန်တော်တို့ကပန်းသစ်ကိုဥခေါင်းမှာသွားဆိုင်နေရတယ်တော့တကယ်တော့နှစ်သိကျူအတာအိုးမှာခေါင်းရမ်းပန်းနေမဆိုင်ပဲနဲ့ကျွန်တော်အောင်းတပီပန်းဆိုင်ရမှာပေါ့နော်အခုကကြတော့ထိတ်ဆုံးအထိဒီတရားစီရင်စနစ်ဒါလူပုဂ္ဂိုလ်ရာပြောတာမဟုတ်ပါဘူးစနစ်ရဲ့ရွေချက်ကစစ်အာဏာရှင်စနစ်ကိုကြားကန်ပြီးတော့စစ်အာဏာရှင်စနစ်ကိုကာကွယ်ပြီးတော့စစ်အာဏာရှင်စနစ်ကိုတိုက်ခိုက်တဲ့ဒီလိုအင်အားစုကိုဖိနှိပ်ချုပ်ချယ်တယ်ဆိုတော့ရန်နေရာမျိုးတပ်ဆင်ထားတဲ့အခါကြတော့အခြေခံကလွဲနေတဲ့အခါသူတို့ဟာဟိုပြည်သူတွေကိုကိုစားပြုပြည်သူကြိုးစည်းဝါကိုစားပြုတော့မလုံနိုင်ဘူးဒါစနစ်အခြေခံဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီမှာတောတရှင်တွေကျွန်တော်တို့ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံစံတွေလည်းရှိပါတယ်နောက်ပြီးတော့ကျွန်တော်တို့ဒီ Facebook ကနေတစင်ကျွန်တော်တို့ဟို comment တွေပေးထားတာလည်းရှိပါတယ်ဒီထဲမှာတယောက်ကတော့ဒီကိုအန်နိုဟာမင်းဆိုပြီးတော့ဆိုတဲ့ account နဲ့ကျွန်တော်တို့ post ထားတာ စာတို့တစ်စောင်ဖတ်ပြခြင်းပါတယ်။သူကတော့မြန်မာပြည်မှာနေတဲ့လူတိုင်းသိပါတယ်တဲ့။အစိုးရတစ်ခုပြောအောင်ဆိုရင်လည်းအစိုးရတစ်မှာလုတ်ပိုင်ခွင့်ကိုပြန်ကြည့်ရမှာပါတဲ့။တက်မတော်ကအရေးကြီးတဲ့ဝန်ကြီးဌာန၄ခုကိုနေရာယူထားတယ်။တရားရေးမှန်တိုင်းကောင်းဖို့ဆိုရင်တော့ပြည်ရေးကိုအစိုးရတစ်လက်ထဲကိုအပ်လိုက်ပါတဲ့။ဒါဆိုရင်ကောင်းသွားမှာပါပဲဆိုပြီးပြောပါတယ်ဆိုတော့ဒီဟိုအစိုးရတရပြောင်းသွားရုံနဲ့အစသာရေပြောင်းမသွားနိုင်ဘူးဆိုတာကတော့သိကြပါတယ်အထူးသဖြင့်ကတော့ဒီမြန်မာနိုင်ငံလိုနှစ်ပေါင်းများစွာချွတ်ချုံကြခဲ့တဲ့တိုက်ပြည်မျိုးမှာတရားစီရင်စနစ်ကလည်းရိုးရိုးခဲ့ရတာပါဆိုတော့ဆက်စွာဥအောင်သိန်းလည်းပြောပါတယ်နောက်ဦးသိန်းတန်းဦးလည်းပြောပါတယ်ကျွန်တော်တို့ဒီဟိုစနစ်ရဲ့အားနည်းချက်တွေရှိတယ်ဆိုတော့ဒီနေရာမှာကျွန်တော်တို့စနစ်ရဲ့အားနည်းချက်တွေဆိုတော့ဘယ်ပိုင်းတွေမှာအဓိကအားနည်းနေလဲဆက်စွာလိုမျိုးပြောတဲ့ဟိုပေါ်လီသောတာရှင်တယောက်မှတ်ချက်ပေးသလိုပေါ်လီဘယ်လိုမျိုးဟိုပြည်ရေးဌာနကဒီတက်ကထိန်ချုပ်မှုတွေအောက်မှာရောက်နေတာမျိုးကြောင့်လားဘလို့အချင်းနေမျိုးတွေကကြောင့်တရားစီရင်ရေးမှာဟိုလုံနိုင်ခိုင်နိုင်တဲ့အခွင့်မသာပဲဖြစ်နေရတာလေဥအောင်သိအရင်ဆွေးနွေးပြပါဦ
းအခုကကျွန်တော်တို့ကညာဟိုတရားစီရင်စနစ်ပိုင်းကိုသွားမယ်ဆိုရင်တရားရုံးပိုင်းကိုအမှုတက်လာတာဘယ်အစတည်းလဲဆိုရဲဘက်ကစတည်တဲ့အမှုခင်းပေါ့ဗျာအဲရဲကဘယ်ရလာတယ်လဲဆိုတော့ပြည်ရေးဌာနရဲ့ပြည်ထောင်စုဝန်ကြီးဌာနရဲ့လက်အောက်မှာဖြစ်နေအပြည်ထောင်စုဝန်ကြီးကကျွန်တော်တက်ကပုဂ္ဂိုလ်ဖြစ်နေအဲ့တော့အဲ့လိုအစဉ်စဉ်ဆင်းလာတာပေါ့လေနော်အဲ့တော့ဒီရဲနေမှုဆွဲကျင်လာပြီးဆိုတဲ့အခြေအနေမျိုးရောက်တဲ့အခါကျတော့တရားရုံးပိုင်းဆိုင်ရာကရဲကျင်တဲ့အမှုမှာသူကနှစ်ပိုင်းရှိလာတယ်တကယ်နိုင်ငံရေးသဘောဆန်တဲ့အမှုအခင်းမျိုးဆိုရင်သူတို့ဟိုအပေါ်ရွေးချယ်ဆောင်ရွက်မယ်ပေါ့ဗျာနိုင်ငံရေးရမှုတဲ့ကိစ္စမျိုးတွေဆိုရင်သူတို့ပုံမှန်မျိုးစုံနဲ့လက်ပီးလက်ယူရှိရလို့ကျွန်တော်ပြောမှာဖြစ်တယ်။အဲလက်ပီးလက်ယူကဘယ်လိုပုံစံနဲ့အပေးယူလုပ်ကြလဲဆိုတော့ဆိုရပါစို့ထောင်နံ3နှစ်ထိချနိုင်တယ်ဆိုရင်တစ်နှစ်လဲချလို့ရတယ်။နော်ဟိုနှစ်နှစ်လဲချလို့ရတယ်3နှစ်လဲချလို့ရတယ်။အဲချမှတ်နိုင်တဲ့ထောင်နံပေါ်မှာအပေးယူဆိုတာပေါ်ပေါက်လာနိုင်တာပဲဗျာ။အဲ့တော့အဲ့ဒီဟာကိုစွန့်ကြည့်လေးလာဖို့ဆိုရဲအဖွဲ့ကြီးကလည်းကျွန်တော်ရှိမှာမရှိဘူးအဲ့စွန့်ကြည့်လေးလာတဲ့အဖွဲ့သားပလန်တော့လေအဲ့စွန့်ကြည့်လေးလာရေးအဖွဲ့ဟာကျွန်တော်ဥပဒေသဘောသဘာဝကိုလည်းအတန်အတန်အတော်အတန်သိဖို့လိုအပ်ပါတယ်အဲ့တော့ကျွန်တော်တို့ကဒီကနေ့ပြောနေတာတရားစီရင်ရန်ရာကြီးကိုပြုပြင်ဖို့ဆိုရင်ကျွန်တော်ဖွဲ့စည်းပုံကိုသွားထိတွေ့ဖို့လိုအပ်တယ်အဲ့ဖွဲ့စည်းပုံမှာကျွန်တော်တို့ရဲ့နိုင်ငံရဲ့ဖွဲ့စည်းပုံမှာကဒီကျွန်တော်တို့ဝန်ကြီးဌာနတခုပဲ့နေတယ်အဲ့ဒါဘာလဲဆိုတော့တရားရေးဝန်ကြီးဌာနမရှိတဲ့ကိစ္စပဲတရားရေးဝန်ကြီးဌာနက admin သဘောမျိုးနဲ့တရားကြံကြွယ်ပြီးတော့ကျွန်တော်တို့ဒီဘက်ကတရားစီရင်တပ်တကိုဆောင်ရွက်နေတဲ့ပုဂ္ဂိုလ်ဆောင်ကြည့်လေးလာနိုင်တဲ့လုပ်ငန်းတွေပေါ်ထုတ်နိုင်တဲ့ဆိုတဲ့အဆင့်မျိုးတွေဟာဒီနေ့ကျွန်တော်တို့မရှိနိုင်ဘူးသူက series like ဘာလဲသဘောမျိုးဖြစ်နေတာအဲ့ဆရာသဘက်နဲ့ကျွန်တော်တို့ဟိုဘယ်လိုခေါ်လဲ lesson ကမ်းပြီးတော့ဆောင်ရွက်လည်ရတဲ့အတိုင်းအတာမျိုးဖြစ်နေသေးတယ်ဆိုတော့ကျွန်တော်တွေ့တယ်အဲ့တော့ကျွန်တော်ကဖွဲ့စည်းပုံမှာကိုနိုင်ကကျွန်တော်တို့ကတရားရေးဝန်ကြီးဌာနမရှိဘူးအဲ့ဖွဲ့စည်းပုံဟာဘာပဲပြောပြုပြင်ပြောင်းလဲဖို့လိုအပ်နေတယ်ဆိုတာလည်းကျွန်တော်တို့ပြောရမှာဖြစ်ပါတယ်
โอเคပါခင်ဗျာကျွန်တော်ဒီပေါ်လေတရားစီရင်ရေးမှာတရားလွတ်လပ်မှုအပိုင်းမှာလည်းမေခွန်းထုတ်တာတွေတော်တော်များများရှိကြပါတယ်ဆိုတော့ဟိုတရားစီရင်ရေးမှာဒီအရေးကြီးတဲ့ရဲတပ်ဖွဲ့ဆိုရင်လည်းတက်အောင်မှာရှိနေတယ်တချို့တက်နဲ့ပတ်သက်တဲ့အမှုတွေမှာဆိုလည်းလွတ်လွတ်လပ်စုံစမ်းတာအရေးယူရမလုပ်နိုင်ဘူးဆိုပြီးပြောတာလည်းရှိပါတယ်ဆိုတော့တရားစီရင်ရေးမှာဟိုကန့်သက်ချက်အရာဟိုပေါ်လေအဲ့လိုမျိုးဟိုဖွဲ့စည်းပုံအရာဖြစ်နေတဲ့ကန့်သက်ချက်တွေကဘယ်လောက်များကြီးမားလဲဦးသိန်းတန်းဦးသဘောထားလဲဆွေးနွေးပြပါဦးခင်ဗျာ
ဟုတ်ကဲ့ဗျာဟိုဒီဖွဲ့စည်းပုံရပြောရရင်တော့ကျွန်တော်တို့ဒီပြည်တော်စုတရားထုတ်တော်ချုပ်တရားသူကြီးအပါဝင်ပေါ့နော်ဒီတရားသူကြီးတွေကို impeachment ပေါ့ဗျာပြစ်တင်ရှုံချတဲ့အခါမှာသူကထွတ်တော်နှစ်ရက်ထွတ်တော်နှစ်ရက်ရယူသားထွတ်တော်ပြည်ပြည်ပြည်သူထွတ်တော်ဖြစ်ဖြစ်ကိုယ်စလဲလေးပုံတစ်ပုံကဒီပြစ်တင်ရှုံချပုံကစုံစမ်းစစ်ဆေးပေးဖို့တောင်းဆိုခွင့်ရှိတာဟုတ်ဗျာအဲ့တော့ထွတ်တော်တိုင်းထွတ်တော်တိုင်းမှာလည်းတမတော်ကိုယ်စလဲကလေးပုံတစ်ပုံပါနေတာဟုတ်ပါနေတော့တမတော်လေးပုံတစ်ပုံကအချိန်မရွေးဖြုတ်ချနိုင်တဲ့ impeach လုပ်ဖို့အတွက်တင်နိုင်တဲ့အနေအထားရှိရောအဲ့ဒီအကန့်တကတခါရှိနေတယ်ရှိနေတယ်ဖွဲ့စည်းပုံတက်တဲ့အရာတော့သူကဟိုတိုက်ရိုက်ပြထားတာမရှိဘူးဒါပေမဲ့ဥပမာအားဖြင့်ကျွန်တော်တို့ပြည်အောင်စုတရားတော်ချုပ်တရားသူကြီး9ယောက်ရှိတယ်၄ယောက်ကစစ်တပ်ကလာဒါမျိုးဖြစ်နေတယ်ရဲကပြည်ရေးလက်အောက်မှာရှိတယ်နောက်တစ်ခါချင်းလေးကျုံယုံကလည်းပဲပြီးကြလွတ်လပ်တယ်လို့ပြောမရဘူးချင်းလေးကျုံယုံကလည်းပဲကျွန်တော်တို့အရင်ဆုံးကဗိုလ်ချုပ်တွေခန့်ခဲ့တာပဲဒါကတဘာဝတော့ကြတယ်ဗိုလ်ချုပ်ကြီးသိန်းစိန်က ပမာယူတဲ့စီကြီးလုပ်တဲ့အခါမှာသူ့ဘက်ကသူ့ယုံကြည်ရတဲ့လူတွေသူခံပါပေါ့လေဒါကတော့တော့အဲ့ဒီလိုပဲကျွန်တော်တို့ဒီလူလူဆိုးကတက်လာတဲ့အခါကျရင်လူလူဆိုးကအဲ့ဒီဖွဲ့စည်းပုံမှာအချို့အခွင့်အမ်းတွေကိုတုံးပြီးတော့7ယောက်ကြီးကျွန်တော်တို့ခန့်လို့ရတယ်ဗျာအခု9ယောက်တယောက်ဆုံးတော့6ယောက်ကျန်
ဟုတ်ကဲ့
နောက်ထပ်9ယောက်ထပ်ခန့်လို့ရသေးတယ်အဲ့ဒီမှာကျွန်တော်တို့လှုပ်ရှားနိုင်တဲ့အပိုင်းတွေရှိတယ်လို့ကျွန်တော်မြင်တယ်ဗျာ
ဟုတ်ကဲ့ပါကျေးဇူးပါကျွန်တော်တို့ဒီမှာတော်တော်ရှင်တချို့ကလည်းဟိုလားလူသဘောထားတွေပေးထားတာရှိပါတယ်ဒီမှာတယောက်ကတော့ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာပါကိုကျော်တန်းဝင်းဆိုတဲ့အကောင့်နဲ့သူကပို့တာပါသူကတော့တရားသူကြီးတွေကအရင်ကအကျင့်တွေမပြောက်တာလည်းပါပါတယ်တဲ့ပြီးတော့တရားသူကြီးတွေလက်စားလို့ရှိရင်လည်းအရေးမြူဝဲထားတာလည်းပါပါတယ်တဲ့တရားသူကြီးတွေလက်စားလို့ရှိရင်ထိရောက်အရေးယူနိုင်မယ့်တရားဆွဆုနိုင်မယ့်အဖွဲ့အစည်းမျိုးအစိုးရကဖွဲ့ပြစ်တင်ပါတယ်ဆိုပြီးတော့လည်းသူကတိုက်တွန်းထားပါတယ်ကျွန်တော်တို့နောက်ဒီတော်တော်ရှင်တွေကျွန်တော်တို့ဆွေးနွေးဖို့အတွက်ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုတချို့ကိုလည်းကျွန်တော်တို့အလှည့်ပေးခြင်းပါတယ်အရင်ဆုံးတော့ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့လူတွေနည်းနည်းများနေတဲ့အတွက်ဟိုတက်နိုင်မြတ်ဟိုလူရင်းတူရှင်ကျွန်တော်ဆွေးနွေးပေးဖို့မေတ္တာရက်ခံခြင်းပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်တို့ဒီကိုစော်ချိတ်ရှိနေပါတယ်ကိုစော်ချိတ်ကတဘောသားကိုဆွေးနွေးပေးပါကိုစော်ချိတ်တို့ကတော့ဒီမကြသေးခင်ကဒီဟိုဘာအမှုတချို့မှာလည်းပဲလိုက်ပါပြီးတော့သူဆောင်ရွက်ပေးခဲ့တဲ့ပုံကိုလို့နားလဲပါတယ်ကိုစော်ချိတ်တို့တွေ့ရကြုံရသမျှပေါ့ဒီတရားစီရင်မှာပိုလို့အလိုမချနိုင်စရာအခြေအနေတွေဘာတွေများရှိလဲဆိုတာဆွေးနွေးနိုင်ပါလေခင်ဗျာ
ဟုတ်ကဲ့ကိုဟိုဘောဒီလိုပေါ့ကျွန်တော်တို့ဗီဒီယိုဒီနေ့စက်နဲ့ထိတ်တိုက်ဖြစ်ပြီဆိုရင်အမြဲတမ်းပဲသူတို့ကပရိုဖော်မစ်ဆိုတော့သူတို့ကကာဘာလုတ်ပေးတဲ့တန်တီစစ်မှုထမ်းချေဆိုတဲ့ဥစ္စာနဲ့ကျွန်တော်တို့ကိုတော်တော်လေးအကန့်တလေဖြစ်နေတာပေါ့အဲ့ဒါကျွန်တော်ရဲ့ဗီဒီယိုတွေက T48 definition ကိုတိပွားတော်တော်လေးခေရင်လို့ကျွန်တော်တို့ယူဆတယ်ဒါကြောင့်ကျွန်တော်တို့ဟိုအဖြစ်ဒီသူတို့နဲ့ထိပ်သက်ဖြစ်ပြီဆိုရင်အမြဲတမ်းပဲသူကပြောဆိုတော့ဟုတ်လင်းမိသားမှုညတ်သားမှုမရှိဘဲနဲ့တရားစီရင်ရေးမှာအမျိုးဆုံးဖြတ်ချက်ထားတာဒီကိုပဲကျွန်တော်တို့တွေးရတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီနောက်တူကတော့ကျွန်တော်တို့ဟိုစင်ကူနိုင်ငံကကိုနေဦးလင်းပါကိုနေဦးလင်းရဲ့သဘောထားလဲဟိုလူရင်းတူရှင်ဆွေးနွေးပြပါခင်ဗျာ
လူရင်းတူရှင်တော့ပြောရမယ်ဆိုရင်တော့ဒီနိုင်ငံမှာကျင့်သုံးတဲ့ပုံစံကတော့တရားတကြီးကတရားတကြီးအလုပ်ကိုပဲလုပ်တယ်ဥပဒေပြဌာန်းတဲ့အလုပ်မလုပ်ပါဘူးဒါသူတို့တည်ဝင်ပြောတဲ့စကားတွေရပါဗျာဟိုခတ်တူပဲဖြစ်အောင်ပြောတာပါအဲ့တော့တရားစီရင်ရေးလုပ်မယ်ဆိုရင်ပြည်ပြင်းပြင်းလုပ်မယ်ဆိုရင်တရားတကြီးစီကိုတင်ပြတဲ့အမှုတွေကိုင်နေရှိဟောဘာခေါ်မယ်ဆိုတော့ရဲရအရေးကြီးတာပေါ့ရန်ကုန်မှာဖြစ်နေတဲ့ပြဿနာအများဆုံးဟာတရားတကြီးရဲ့ရဲရဲဂျားရဲပွဲစားရဲ့အဲ့ဒီဂျားရဲမှာပလေးနေတဲ့အတွက်တရားစီရင်ရေးဟာအောင်မြင်နေတဲ့အကြောင်းမရှိဘူးလို့ကျွန်တော်ကတော့မြင်ပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီမှာတချို့တော်တာရှင်တွေပြပို့ထားရလည်းရှိပါတယ်ကျွန်တော်ဟိုကတ်တူတူလေးပါပဲတယောက်ကတော့ဒီမေဆုဆိုတဲ့အကောင့်နေ Facebook ကနေကျွန်တော်တို့ပေးထားတာပါသူကတော့အဓိကကတော့တရားသူကြီးတွေကတိတ်တိတ်လေးလက်စားပါတယ်မကွေးတဲ့လူသားမှုတမှုဆိုရင်လည်းနေနေပါတယ်နောက်တစ်ယောက်ကကျတော့ပြောပါတယ်ဟုတ်ပါတယ်အင်းဝအမှုဆိုရင်လည်းဦးလေးကြီးဆိုတဲ့အကောင့်နဲ့ပို့ထားတာပါသူကတော့အင်းဝအမှုပဲကြည်ပါတဲ့နှစ်ခုသွားပါပြီဆိုတော့ဒီလိုပေါ့လေတရားစီရင်မှာကြံ့ကြာတာတွေနှောင့်နှေးတာတွေအဲ့လိုမျိုးပေါ့လေဟိုလူတို့ကအားမလို့အားမရရလေတော်တော်များရှိနေပါတယ်တကယ်တော့ဒီလိုတရားစီရင်မှာအားနည်းချက်တွေရှိလာခြင်းအပြင်ပေါ့အကျိုးဆက်အနေနဲ့ကတော့ဥပဒေတွေကိုလေးစားလိုက်နိုင်မှုတွေလူလူချင်းမှာအားနည်းလာနိုင်တဲ့ဥပဒေတွေကိုချိုးဖောက်ဖို့ဝင်မလေးတာမျိုးတွေဖြစ်လာနိုင်တယ်ဆိုတော့ဒီလိုအခြေအနေတွေမဖြစ်ဖို့ဆိုလို့ရှိရင်ကျွန်တော်တို့ဒီဟိုဓာရီကိုပြုရင်ပြောင်းလဲဖို့ဆိုလို့ရှိရင်ဟုတ်ပဲအပိုင်းနေမှာအဓိကအဖြစ်စပြီးတော့ဟိုအခြေခံချက်ချပြုရင်ပြောင်းလဲဖို့လိုမလဲဟိုဥအောင်သိရဲ့အမြင်အရင်ဆွေးနွေးပြပါဦးခင်ဗျာ
အခုကျွန်တော်တို့ကတရားဥပဒေစိုးမိုးရေးဆိုပြီးတော့အပန်းထုတ်ကြဗျာတရားဥပဒေစိုးမိုးရေးဆိုတာကလည်းတရားရုံးတစ်ပိုင်းရဲ့ပြီးရဲ့ကိစ္စတည်းမဟုတ်ဘူးပေါ့နော်အုတ်ချုပ်ရေးရန်တရားကလည်းအဓိကကြတဲ့အပိုင်းကြီးပါတယ်ပေါ့အဲအုတ်ချုပ်ရေးရန်တရားအကြောင်းကိုကျွန်တော်ပြောလို့ရှိရင်ဆိုတော့လူရဲတပ်ဖွဲ့လူပုဂ္ဂိုလ်ရအခြေခံပြီးတော့စပြီးတော့ဆောင်ရွက်ရဖို့လိုအပ်တယ်ပေါ့အဲ့တော့ကျွန်တော်ဥပမာတစ်ခုအနေနဲ့ကျွန်တော်ပြောပြမယ်ကျွန်တော်လေဗရွန်တောင်ကိုတလုံးမလုံးကကျွန်တော်ရောက်သွားတယ်ကျွန်တော်တို့ဒီမိုးရွှေပြင်လေရွာเนาะကျွန်တော်တို့ရဲစခန်းကိုကျွန်တော်ရောက်တယ်ရဲစခန်းရောက်တော့ဒေါက်တာဝိသေစုံမှုနဲ့ပတ်သက်ပြီးကျွန်တော်ကပြင်းပြင်းစုံစမ်းတယ်ဆုံးရတဲ့အခါမှာသူတို့ကဒီဥစ္စာဒေါ်ဖင်ဝိသေစမှုနဲ့ပတ်သက်ပြီးတော့တရားရုံးကနေပြီးတော့ကျွန်တော်တို့ဟိုပါပေမှုသေးကြီးဖွင့်တယ်ပေမှုသေးကြီးဖွင့်တဲ့အခါမှာအဒေါ်ဖင်ဝိသေစုံနာဟာဓမ္မရာတိုင်းသေစုံနာမဟုတ်ဘူးလို့အဆုံးပြပြလိုက်ကြနဲ့ရဲစခန်းကအဲ့ဒါ၃ရက်နှစ်လူသတ်မှုဆိုပြီးတော့ပတ်နံပါတ်နဲ့အမှုထဖွင့်တယ်ဖွင့်လိုက်တာကတစ်နှစ်ကျော်လောက်တော့ကြာနေပြီ ဲ့လွန်ခဲ့တဲ့ရှစ်လလောက်ခဲ့ရ2016ခုနှစ်ရှစ်လဟိုဘိုင်းလောက်ခဲ့ရအဲ့ဒီမှုပိတ်ပင်းရတယ်လို့ပြောတယ်။ဟာကျွန်တော်ကဘာဖြစ်လို့ပိတ်ပင်းတာလဲခင်ဗျားတို့ဟာကျွန်တော်တို့ကော်မရှင်အားလဲဒါလူခွေကော်မရှင်အားလဲအဆုံးဖြတ်ပြုထားတဲ့အမှုဖြစ်တယ်။နော်နောက်တစ်ခါခင်ဗျားတရားရုံးကလည်းဒါဓမ္မတိုင်းပြည်ဆုံးလာမဟုတ်ဘူးဆုံးဖြတ်ထားတယ်။အဲ့တော့အဲ့ဒီတော့ခြေချပေါ်လွင်နေတဲ့တော်ခင်ဝဲပြည်ဆုံးမှုကတနတ်ကြည်တန်းထိမှန်ပြီးပြည်ဆုံးနေဆိုတော့ကျွန်တော်တို့ဒီကျွမ်းကျင်နဲ့เนาะကျွန်တော်မှုကင်းဆရာဝန်တွေရဲ့အချက်လက်ပေါ်မူဒီတရားရုံးရဲ့အဆုံးဖြတ်ကြီးရှိပါလင်းနဲ့လူသားမှုဆိုပြီးတော့ရဲစခန်းကကျွန်တော်တို့စာရင်းမြို့မှာရဲစခန်းတက်ကောက်ပွင့်ပြီးတော့ဘာဖြစ်လို့အဲ့ဒီမှုကိုမှားရင်မှုကိုပိတ်တာလဲဘယ်သူကမှားလဲဒေါ်ခင်ဝဲပြည်ကမှားလာတာပြစ်တဲ့အဖွဲ့အစည်းရဲ့ဒီဝန်ပောင်နဲ့ဥပိုင်ရဲ့အဖွဲ့အစည်းကနေပြောဒီလက်နက်ကင်ဖွဲ့စည်းပြစ်ခတ်တာမှားလာအဲ့ဒါကိုကြီးကြီးကျယ်ကမပြောမပေါ်ပြနိုင်မနဲ့မှားရင်မှုဆိုပြီးသတ်မှတ်တယ်အဲ့တော့မှားရင်မှုကိုခင်ဗျစကားမှုသတ်မှတ်လို့ရတာကျွန်တော်မေးတော့ခရိုင်ဥပဒေရာရှိတဲ့ခရိုင်ရဲမှုကြီးကနေပြီးတော့ဒီမှုကမှားရင်မှုဆိုပြီးတော့ညွှန်ကြားရတဲ့အတွက်မှားရင်မှုအနေနဲ့ပိတ်သိမ်းပါတယ်ဆိုပြီးတော့ဟိုလက်ရှိရှိနေတဲ့စကားမှုကဖြေပါတယ်ဗျအဲ့တော့ခဏလို့စဉ်းစားကြည့်လေလူတရားလုံးခင်ဗျသင်္ဍကြည်သာရှိမှမီပြေဆုံးနေဆိုတာခင်ဗျဟိုးလေးတွေဖြစ်နေမှုကြီးอ่ะမှားရမှုဆိုပြီးတော့ကျွန်တော်တို့နိုင်ငံကအဲ့ဒီလိုအခြေခံကြတဲ့ရေစကားစဖြစ်နေတရားရုံးကဘာလုပ်မလဲကျွန်တော်ကမေးရပြီ
โอเคအ
ဲ့တော့ကျွန်တော်ဒီအမှုနဲ့ပတ်သက်ပြီးတော့ကျွန်တော်ဒါစာကျွန်တော်တရားရုံးကြီးတက်ပြီးတော့ကျွန်တော်ဖော်ထုတ်ရမယ့်တာဝန်ရကျွန်တော်ရှိနေမှာလည်းတာဝန်ရှိတယ်ဗျအဲ့တော့ကျွန်တော်ဆောင်ရွက်ရမှာပဲ
โอเคကျွန်တော်တို့ဒီတောထရှင်တချို့ပေးထားတဲ့ဟို Facebook ကနေပို့ထားတဲ့ message တချို့ကိုလည်းကျွန်တော်တို့ဖတ်ပြခြင်းပါတယ်မိုက်သက်စင်ဟိုကျွန်တော်စာဆောင်ရှိပါတယ်တစ်ချက်ဖတ်ပြပေးပါဦ
းဟုတ်ကဲ့ပါရှင်ပထမတစ်ခုကတော့ Samuel Bacho ဆိုတဲ့နာမည်နဲ့ရေးသားပေးပို့ထားတာပါသူပြောထားတာကတော့မြန်မာနိုင်ငံတရားစီရင်ရေးကတော့မြို့နယ်ခရိုင်တိုင်းတရားရုံးမပြောနဲ့အထူးယူခံစုံညီတရားစီရင်တာတော့မှပဲဥပဒေကိုနားမလည်လားအာဂတိလိုက်စားတာလားဆိုတာကတော့တရားသူကြီး9ယောက်နဲ့ဖျားပဲသိမယ်ဥပဒေကိုကြော်ခံပြီးပတ်စံပေးတဲ့အမှုတွေကိုအနိုင်ပေးတဲ့အမှုတွေလည်းအများကြီးပဲစီရင်ချက်ကိုဖတ်ကြည့်ရင်သိနိုင်တယ်ဒီအဆင့်တောင်ဒီလိုဖြစ်နေမှာတော့တခြားအဆင့်ဆိုပြောမနေနဲ့ဆိုပြီးပြောထားပါတယ်နောက်တစ်ယောက်ကတော့ဝိုင်းလေးဖြစ်ပါတယ်သူကတော့အစိုးရကိုအပုတ်ချနေတာဝန်ထမ်းတွေပါအစိုးရကတရားဥပဒေရှိတဲ့ဝန်ထမ်းကအစိုးရကိုအပုတ်ချနေတာပါအကျင့်ပြတ်တာတွေကကလေးလူကြီးအမြင့်တွင်နေပြီးလူတွေရဲ့စိတ်ထဲမှာညစ်ပတ်တာလိမ့်ညာတာလဲတာလို့ထင်နေတာကအခြေခံအမှားပါပဲအဲ့ဒါတရားသူကြီးတွေမကဘူးလူတိုင်းပါပဲဆိုပြီးပြောထားတာပါ
โอเคကျေးဇူးပါကျွန်တော်တို့ဒီတောထရှင်တယောက်လည်းရှိနေပါတယ်သူကတော့မွန်ပြည်နယ်ကကိုလင်းငယ်ဖြစ်ပါတယ်ကိုလင်းငယ်သဘောထားကိုလည်းတက်နေမြလူရင်းတူရှင်ဆွေးနွေးပေးပါခင်ဗျာ
ကျွန်တော်တို့နေလဲကြည့်ရတာကတရားစီရင်ပိုင်းဆိုင်ရာမှာဝင်ရောက်ဆက်ဖက်မှုတွေများတယ်လို့မြင်ပါတယ်ဥပမာဟိုရဲမဲဆိုရင်လည်းရဲမဲပါလနာဖြစ်မဲ့သူတွေအောက်ချောရေးပိုင်းဝင်ဆက်တာတို့တရားသူကြီးဘက်ဆိုရင်လည်းတရားသူကြီးဘက်ကိုဟိုပါလနာပြမဲ့လူတွေတုတ်တဲ့အကြီးကြီးဖြစ်မဲ့အောက်ချောရေးပိုင်းဆိုင်ရာသူစေတူစီမောက်ဝေရှင်တင်းရှင်တရားပြေကုတ်ကဆိုရင်ခုံနီလို့ပြောရမှာပါဗျာအဲ့ဒါတွေဝင်ရောက်ဆက်ဖက်တဲ့ခါကျတော့ဒီတရားစီရင်ရာတစ်ခုဟာဘလို့မှတမာတမာမချနိုင်တော့ဘူးနောက်တစ်ခုကတရားလူကြီးတွေကလည်းဟိုမြင်းစင်းချင်းလာကလူစိတ်ပြီးပြီးမှန်ကန်တဲ့အမှုကိုမှန်ကန်လို့ဆောင်ရွက်စေချင်တယ်ဟိုမျက်နှာတူတဲ့မျက်နှာနဲ့တူတဲ့ကမျက်နှာပေါ်ပြီးဆိုရင်ဆက်ကငွေကြီးချင်းနဲ့ပိတ်ပင်လို့လက်ထုံလို့ရပေမဲ့လည်းဒီဒီမှာကံမမနဲ့မယူခဲ့တဲ့လူသားချင်းပြည်ပြည်လူသားချင်းစာလာနဲ့စိတ်တကယ်တရားဒီတရားကိုကြည့်ဝင်နေညီဆောင်ရက်တော့ဟိုတရားရေးမှန်တိုင်းကောင်းလာမလို့တော်တော်မြင်ပါတယ်ဗျ
โอเคကျေးဇူးပါခင်ဗျာကျွန်တော်တို့ဒီနောက်တူကတော့ကျွန်တော်တို့ဥကျော်လင်းချန်ကင်းမျိုးကဖြစ်ပါတယ်ဥကျော်လင်းကတော့ကျွန်တော်တို့အတန်းဖိုင်နဲ့ပေးပို့ပြီးဆွေးနွေးထားတာပါခင်ဗျာ
မြန်မာနိုင်ငံရဲ့တရားစီရင်ရေးနဲ့လက်ပေးလက်ယူမှုကိုအလင်းအမြန်မကင်တွယ်ခဲ့ရင်ဒီမိုကရေစီစနစ်ကိုတွားဖို့ခြေလှမ်းနေတာနှိမ့်ကွေနေဦးမှာပါတရားစီရင်ရေးမှာအပြစ်ကျူးလွန်သူကိုမှတ်လောက်တားလောက်အောင်အပြစ်ဒဏ်ပေးခွင့်နဲ့တက်တက်ညာညာအပြစ်ဒဏ်ပေးခွင့်ခွဲခြားသတ်မှတ်ထားတာကတရားသူကြီးကိုလက်လာပါငွေပေးဖို့ဖန်တီးထားသလိုဖြစ်နေပါတယ်။တရားစီရင်တာမှာရှင်းလင်းမြန်မြန်မစစ်ဆေးနိုင်မှုတွေကလည်းအမှုရင်ဆိုင်ရသူတွေကိုစစ်ဆင်းရမှုတွေဖြစ်စေပြီးအလင်းအမြန်ပြီးစီအောင်လက်သက်ပကံငွေထွက်ပေါ်လာစေပါတယ်။အရေးချင်းရှိတဲ့ရှင်းရဲ့လျှောက်လျဲချက်ထက်တရားသူကြီးရဲ့အဆုံးဖြတ်ကသာအတိဖြစ်နေမှုကလည်းတရားစီရင်ရေးဟာမြန်မာတပ်ဖြစ်နေရတာပါ။ဘာဖြစ်လို့လဲဆိုတော့ရည်ချင်းမရှိပေမဲ့တရားသူကြီးနဲ့ပေါင်းစားနေတဲ့ရှင်းတွေကသာတွင်ကျင်နေကြလို့ပါပဲ။တရားသူကြီးနဲ့ရှင်းတွေတယောက်နှစ်ယောက်လောက်ကိုအေးအေးယူပြယုံနဲ့မလုံလောက်တော့ပါဘူး။တပြည်လုံးကမြို့နယ်တိုင်းမှာဒီအတိုင်းဖြစ်နေတာအမှုအခင်းနဲ့ကြုံတွေ့ရသူတိုင်းခံစားနေကြရတဲ့ဒုက္ခတွေပ Okay. တရားစီရင်ရေးကို စောင့်ချက် ကြီးစု တိုင်တန်းလို့ရမယ် လူမှုအဖွဲ့အစည်းတရက်ကို နိုင်ငံတော်အဆင့်ကနေ လူ့အခွင့်အရေးသမားတွေနဲ့ ဖွဲ့စည်းပေးရတော့မှာပါ တရားစီရင်ရေးမှာမဟုတ်ပါဘူး မြို့နယ်တိုင်းမှာ လက်လာပယူတဲ့ကိစ္စမျိုး ကျူးလွန်တဲ့သူတွေကို စောင့်ကြည့်တဲ့အရက်ဖက်အဖွဲ့အစည်းတွေ ဖွဲ့စည်းပေးရပါလိမ့်မယ် နေဒီမှာဖြစ်ပျက်နေတာကို ဘဟုကသိရှိဖို့မလွယ်ကူတာမို့ ဘဟုကစ ရက်ွက်ကြေးရွာတွေအထိ အစဉ်စဉ် စောင့်ချက် ကြီးစုရေးအဖွဲ့တွေ လိုအပ်နေပါပြီ အမှုကျူးလွန်သူကိုဖော်ထုတ်ရမယ့်အဖွဲ့အစည်းက ကျူးလွန်သူနဲ့ပေါင်းစပ်နေတာတွေ တစ်တော့ထိမ့်သိမ်းစောင့်ရှောက်ရမယ့်သူကတခိုးသူနဲ့ပေါင်းစပ်နေတာတွေကို အောက်ခြေမှာအလုံးသိနေကြတာမို့အောက်ခြေမှာတင်တရားဝင်ဖော်ထုတ်ဖို့အဖွဲ့အစည်းတရက်လိုအပ်နေပါပြီလို့ပြောချင်ပါတယ်ဗျာ
Okay, ဒါတော့ကျွန်တော်တို့ကြံခင်းမျိုးကဥကျော်လင်းမှာဆိုတော့ဒီတရားစီရင်အားနည်းခြင်းနဲ့ပြောကြတဲ့အခါမှာဒီစနစ်ကိုပြစ်တင်တာတွေရှိတယ်ဆောဆောကလည်းပဲကျွန်တော်တို့ဒီပြင်နယ်ဆွေးနွေးရတဲ့ပုဂ္ဂိုလ်နှစ်ဦးကလည်းဒါတွေကိုထောက်ပြသွားပါတယ်နောက်တရားစီရင်မှာတာဝန်ရှိတဲ့လူပုဂ္ဂိုလ်တွေကိုတာဝန်ရှိမှုတွေကိုလည်းထောက်ပြတာတွေရှိပါတယ် ဆိုတော့သူတို့များစုကတော့ဒီတာမန်ပြည်သူတွေကြားထဲမှာတော့ဒီလွတ်တော်တင်တဲ့စာရဲထဲမှာလည်းဒါတွေတွေ့ရမှာပါဆိုတော့ဘာလဲဆိုတော့ဟိုသူတို့ကတော့သူတို့နဲ့အများဆုံးအဓိကတရားအထိတွေ့ရတဲ့တရားရုံးတို့တရားသူကြီးတို့နောက်ဒီဟိုဖန်တစီရဲ့ရဲလို့အာဏာပိုင်တာဝန်ရှိတဲ့ပုဂ္ဂိုလ်မျိုးတို့သူတို့ကပို့ပြီးတော့မကျေနပ်တာမျိုးတွေလည်းကျွန်တော်တို့ကတွေ့ရပါတယ်ဆိုတော့ဟိုလက်ရှိတကယ်တရားစီရင်ရေး တွေကိုဟိုအဓိကထားပြီးတော့ဟိုပြင်ဖို့လိုမလဲဦးသိန်းသန်းဦးသဘောထားအရင်ဆွေးနွေးပြပါဦးခင်ဗျာ
ဗျာကျွန်တော်ကတော့လူရောမူရောတပြိုင်တည်းပြင်ရမယ်ယူဆပါတယ်ဘာလို့ဆိုတော့ဒီစနစ်ကကျွန်တော်ကလွဲနေပြီစနစ်ကြီးကလွဲနေပြီအဲ့လိုယူဆတယ်ခုနကဒီဖွဲ့စည်းပုံချင်ဦးတဲ့ဗားတဲ့အချက်တွေကသုံးတရားကဝင်ပြီးတော့ဖိချုပ်နိုင်တဲ့အနေအထားမျိုးတွေရှိတယ်နောက်တစ်ခါလူနဲ့ပတ်သက်လို့ပြောပြန်တော့လည်းပဲကျွန်တော်တို့ကဒီလိုတရားစီရင်တဲ့အခါမှာလူတွေကလည်းပဲဒီတရားသူတွေပေါ့ဗျာကျွန်တော်တို့ကဟိုတရားရုံးအနေနဲ့ပြောရလို့ရှိရင်တာဝန်ယူမှုတာဝန်ခံမှုပေါ့ဗျာကိုယ်ဆုံးဖြတ်ချက်ပေါ်မှာပြက်ပြက်သားသားတည်တည်ကြည်ကြည်ပေါ့ကိုလုံးမဲ့ပိုင်နေလို့ဆိုရှင်လည်းဥပမာအားဖြင့်ကျွန်တော်တို့ပြည်တော်စုတရားတော်ကျုံဆိုတာဒီအမြင့်ဆုံးတိုင်းပြည်မှာအမြင့်ဆုံးတရားရုံးပေါ့ဗျာအယူဟန်ရုံးပေါ့ဒီဟာအဆုံးဖြတ်ပဲအဲ့ဒီရုံးကိုကျွန်တော်တို့ကအယူဟန်ပြင်ဆင်နေတက်လို့ရှိရင်ဟိုကျွန်တော်တရားကဒီဇင်ဘာထဲမှာဆောက်လိုက်ချက်ပေးခဲ့တာဆိုလက်ခံတင်မတင်ကြားနေတာအမှု30မှာတမှုပဲလက်ခံတယ်ဘလောက်လာလာမှုတွေကဟိုချောင်းချက်ပြီးတဲ့ရှင်းနေကားပေါ်ပြန်မတက်ရသေးဘူးဟိုကပတ်လာပြီအဲ့တော့ဒီလိုကျွန်တော်တို့ကအမြင့်ဆုံးတရားရုံးရဲ့အယူခံပြင်ဆင်ကိစ္စမှာဒီတရားရုံးရဲ့ဆုံးဖြတ်ချက်ကိုလက်ခံပြီးတော့တရားရုံးကခြေခြေဆင်းနဲ့ကြားနာခွင့်မရဘူးဆိုတော့အဲ့ဒီလိုအနေထားတွေရတယ်ပဲဒါအတာဝန်ခံမှုမရှိတဲ့လူတွေတရားပြီးဖြစ်နေလို့လားလို့ကျွန်တော်စဉ်းစားကြရရှိတယ်ဗျာနောက်ပြီးတော့ဒီဖွဲ့စည်းပုံချရာဦးတွေရတရားပြည်တွေရယူခြင်းသတ်မှတ်ချက်တွေရှိနေပြီနဲ့နောက်ခေပေါက်ပေးထားပြီးတော့အဲတပရကသင်ပေါ်ကြော်ကြားသောဥပဒေပညာရှင်ယူဆခြင်းခံရသူဆိုပြီးတော့အကုန်ထည့်တာ။ကျန်တဲ့အခြေအနေနဲ့တတ်မှတ်ချက်ကဖွဲ့စည်းပုံမှာပါတော်လဲပဲ။အတရားရုံးဝန်ထမ်းငန်းတရားသူတိုင်းတရားသူကြီးငါးနှစ်ဖြစ်ခဲ့ရမယ်။တိုင်းဥပဒေရေးရာရှိအတိုင်းဥပဒေရာရှိ၁၀နှစ်ဖြစ်ခဲ့ရမယ်။သင်စားကြော်ကြားတဲ့ရှိနေ20ဖြစ်ခဲ့ရမယ်ဆိုတော့ဒီဤလူတွေမျိုးတွေမရှိဘဲနဲ့လက်တင်ရဆိုတော့ခေါ်ပြီးတော့သူတို့အကျိုးစီးပွားကာကွယ်မဲ့လူတွေကိုထည့်လိုက်တာဆိုတော့လူရောမူရောကျွန်တော်တို့တကယ်နဲ့ပြင်ရမယ်။ကျွန်တော်ဥကြောင်းင်းပြောတာကိုသဘောတူတယ်တရားဥပဒေစိုးမိုးမှုနဲ့တရားစီရင်ရေးပြည်ဝင်ကြောင်းတော့မလုပ်နိုင်ရင်ကျွန်တော်တို့ဒီမိုကရေစီမရနိုင်ဘူးငြိမ်းချမ်းလည်းမရနိုင်ဘူးအမျိုးသားဒုစီညီလည်းမရနိုင်ဘူးလို့ကျွန်တော်ပြောချင်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဟိုရှင်းနေဥအောင်သိန်းကိုလည်းမေးချင်ပါတယ်အထူးသဖြင့်ကတော့ဥအောင်သိန်းကဒီဟို NLD အစိုးရမှလည်းပါနေတော့ဆော့ဆော့ဥကြော်လင်းထောက်ပြသလိုပေါ့လေဟိုဒီလိုမျိုးဟိုပြဿနာတွေသာပေါ်လာကြမယ်ဆိုရင်ငြိမ်းချမ်းလည်းမရနိုင်ဘူးဆော့ဆော့လိုမျိုးပေါ့လေနောက်ဆက်တွဲပြဿနာတွေပေါ်လာမယ်ဆိုရင်အစိုးရကိုယ်တိုင်ဒီဟိုနာမည်ပြည့်မဲ့ကိစ္စမျိုးတွေဆိုတော့ဒါကကျွန်တော်တို့ဓာတ်တွေပြင်ဖို့ဆိုရင်စနစ်ကိုပြင်ဖို့လိုမလားလူတွေကိုပြင်ဖို့လိုမလားဘယ်ဟာအဓိကပိုကြမလဲ
ကျောမစ်ဆိုရင်တော့ဗျာဟိုစနစ်ကြောင့်ဖြစ်နေတဲ့ပြဿနာပဲဗျာအဲစနစ်ကိုပြင်ပြီးတော့လေလူဟာလိုက်ပြင်ဖို့လဲလိုမယ်စနစ်ကိုပြုပြင်စားပြီးတော့လူမပြင်ဘူးဆိုရင်လူအောင်ရှိရင်မယ်ဆိုရင်ဒီလူဟာဒုံရင်းဒုံရင်းတိုင်းပဲလုပ်နေမယ်ဟုတ်ကျွန်တော်တရားစီရင်စနစ်ရဲ့ပုံစံကဒီတရားရုံးချုပ်ပြည်တော်စုတရားရုံးချုပ်ကနေပေါ့ဒီတရားလူအစစ်အစစ်လူသူကဟုတ်တော့ဘောအထုတ်လာတဲ့ပုံစံဖြစ်နေတယ်။အဲ့တော့တိုင်သာတော့တက်လို့ရှိတယ်ဆရာတပည့်ပုံစံမျိုးနဲ့ရှိနေတယ်။အဲ့တော့တိုင်သာနန္ဒတက်လေအဲ့ဒီလူကခဏတစ်ခုနေပြီးတော့ခေါ်ထားမယ်တဏျာရှိမယ်။နောက်ရာလူပစ္စင်အောင်တိုးပေးလိုက်တဲ့တရားသူကြီးအခွင့်အမ်းတွေရှိတယ်။အဲ့တော့ဘယ်လိုဖြစ်နေလဲဆိုတော့ဒီဂွင်းဆက်လူရှိရဲ့အခြေအနေမျိုးဖြစ်နေတော့ So I have this တရားစီတရားစီပဲကိုသူအကာအကွယ်ပေးမယ်ဆိုရဲငူကလည်းရှိရဲလို့ကျွန်တော်အဲ့လိုမြင်တယ်အဲ့တရားစီကြီးကိုတိုင်နေတဲ့တရားစီကြီးကဘာမှမဖြစ်တဲ့ပြဿနာကြီးအများကြီးရှိတယ်အဲ့တိုင်ရတဲ့အတိုင်းတိုင်ရတိုင်ရွာဆိုတဲ့သဘောမျိုးတွေလည်းရှိတယ်အဲ့တော့ကျွန်တော်ကငူဒီကထားပြင်မယ်မူပြင်လာရုံနဲ့ပြီးမလားဆိုတော့လူကလည်းမပြင်အဲ့လူကိုဘယ်လိုရေးယူမလဲဆိုတာလိုအပ်တယ်အဲ့ဒီဟာကိုလည်းကျွန်တော ချို့ကအင်မတန်လွန်လွန်ကျူးကျူးလောက်ကိုမှားမှားယွင်းဟိုနဲ့ဒီလုတ်ကင်စားပေါက်နေတရားသူကြီးဒီကိစ္စရှိနေသေးရဲ့ဆိုတာအဲပြည်သူလူထုကတရားရုံးကိုလည်းသွားဖို့ကြောက်နေတယ
်
ရဲစခန်းကိုသွားဖို့လည်းကြောက်နေတယ်အမှန်ကိုရင်ဆိုင်မှုထွက်ဆိုဖို့လည်းကြောက်နေတယ်အမှန်ကိုတိုင်ချမ်းမှုလည်းကြောက်နေတယ်အဲ့တော့ဘလို့တရားဥပဒေစုံမွေးဆိုတော့ကျွန်တော်နိုင်ငံမှာရှိနေလေလို့ဘလို့နားလည်ရမှာလဲအဲ့လိုပဲမြင်ရမှာပဲဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာပင်နိုင်ဆွနေပြကြတဲ့ NLD အမျိုးသားလွတ်တော်အမတ်ဦးအောင်သိန်းနောက်မြန်မာနိုင်ငံရှင်းနေမြကွန်ရက်ကဦးသိန်းသန်းဦးနဲ့တခြားကျွန်တော်တို့ပါဝင်ဆွနေပြခဲ့တဲ့ပုဂ္ဂိုလ်အားလုံးအထူးကျေးဇူးတင်ပါတယ
်စနေနေ့ညထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေလိုင်းစီစဉ်ကိုပြန်လည်နားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်မကြခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတချို့ကိုထပ်မံကြေညာပေးဖို့ရှိပါတယ်ရှင်
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရင်ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်။ VOA ကိုအီးမေးလ်နဲ့လည်းဆက်သွယ်လို့ရပါတယ်ရှင်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်။VOA ကနေတနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ကိုစုံဝင်းလိုက်ကကြေညာပေးပါမယ်ရှင်
။ American ပြည်တော်စု Florida ပြည်နယ် Fort Lauderdale မြို့လေဆိပ်ပစ်ခတ်မှုဟာအကြမ်းဖက်ဝါဒနဲ့ဆက်ဆက်မှုရှိနိုင်ခြင်းရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ဒါပေမဲ့ဘာကြောင့်အခုလိုပစ်ခတ်မှုဖြစ်တယ်ဆိုတာကိုတော့ပြောဖို့စောလွန်သေးတယ်လို့ဆိုပါတယ်။ရဲတပ်ဖွဲ့အနေနဲ့အကြမ်းဖက်ဝါဒနဲ့ဆက်ဆက်မှုရှိမရှိကိုစုံစမ်းစစ်ဆေးနေစေဖြစ်ကြောင်းဒါပေမဲ့ဘလို့ရွေချက်နဲ့ပြစ်တယ်ဆိုတာကိုပြောကြဖို့စောလွန်စီကြောင် FBI စုံစမ်းစစ်ဆေးမှုကပြောပါတယ်။တနသမားကိုလည်းစစ်ပန်းဆိုင်ရာချုပ်ရုံးမှုရှိမရှိစုံစမ်းစစ်ဆေးနေတယ်လို့ဆိုပါတယ်။အိန္ဒိယမြန်မာနယ်စပ်အရုဏာချပရာဒေ့ရှ်နာဂါလန်မဏိပူးနဲ့မီဇိုရမ်ပြည်နယ်တွေနဲ့ထိစပ်နေတဲ့ဒေသတစ်လျှောက်မှာအိန္ဒိယအစိုးရကချန်စီယိုကပ်ဖို့စီစဉ်နေတဲ့ကိစ္စကိုကန့်ကွက်ကြောင်း NSCN နာဂါဆိုရှယ်လစ်ကောင်စီ Accept Mueva အဖွဲ့ကချင်းချောက်ပြောဆိုလိုက်ပါတယ်။မြန်မာနဲ့နေဇာဒီဇာရှောက်ကပြည်နယ်လေးခုမှာချန်စီယိုခမဲ့အိန္ဒိယအစိုးရရဲ့ဆုံးဖြတ်ချက်ကိုပြင်းထန်စွာကန့်ကွက်ကြောင်းဇန်နဝါရီလ6ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာပါ။အဲဒီလိုချန်စီယိုခတ်ခြင်းဟာနာဂပြည်သူတွေရဲ့သဘောထားကိုဆန့်ကျင်လှုပ်ဆောင်ခြင်းဖြစ်တယ်လို့လူ့အခွင့်အရေးကိုအကြီးအကျယ်ချိုးဖောက်ရရောက်တယ်လို့လည်းဆိုပါတယ်။အမေရိကတိုက်အလဲပိုင်းနိုင်ငံတွေကိုအလဲပတ်ခီးစဉ်လာရောက်တဲ့ထိုင်ဝမ်သမ္မတဆိုင်အင်းဝမ်ဟာစနေနေ့မှာအမေရိကန်ပြည်ထောင်စုတောင်ပိုင်းတက်ဆတ်စ်ပြည်နယ်ကဟျူစတွန်မြို့ကိုရောက်ရှိလာပါပြီ။သမ္မတဆိုင်အင်းဝမ်ကိုဝမ်နဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်တို့ပြီးခဲ့တဲ့လတုန်းကပဲတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားမှုပြုလုပ်ခဲ့ပေမဲ့အခုခီးစဉ်မှာသူမဟာထရန့်နဲ့ရောတခြားအရာရှိတွေနဲ့ပါတွေ့ဆုံမှုမရှိဘူးလို့ထရန့်အစိုးရအဖွဲ့တာဝန်လွှဲပြောင်းယူရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ Ivory Coast နိုင်ငံမှာစနေနေ့ကတပ်တွင်းပုံကောင်မှုပြုလုပ်ခဲ့တဲ့စစ်သားတွေနဲ့သဘောတူညီမှုရရှိလိုက်ကြောင်းသမ္မတအလဆာနေအိုဝါတာရာကပြောကြားလိုက်ပြီးစစ်သားတွေနေနဲ့သူတို့ရဲ့စစ်တမ်းရတွေကိုပြန်ချဖို့ပြောကြားလိုက်တယ်လို့သမ္မတကပြောဆိုလိုက်ပါတယ်။
တရင်ချင်းချုပ်ကိုကုစုံဝင်းလိုက်ကကြီးညာပေးခဲ့တာဖြစ်ပါလိမ့်ရှင်ဒီမနေ့စီစဉ်ထုတ်လုပ်ရေးမှုကဒေါခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်ကျွန်မကတော့နာနာချက်ပါရှင် VOA American တမနေ့ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ညနေဘက်6နာရီခွဲမှာထုတ်လွှင့်ပေးမယ့်စီစဉ်တွေကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင် VOA ကိုနားဆင်ကြတဲ့သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.